Welcome to the Voice of America in Burmese.
Mingalam ne khema thora shin mya shin. Washington DC မြို့တော် American ပြည်ထောင်စုကနေ VOA မြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်ဇွန်လ16ရက်မနက်ခင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူမီတာ2540 51တို့ကနေစပြီးထုတ်လွှင့်ပေးနေပါပြီရှင်သရရှင်များမင်္ဂလာမနက်ခင်းပါရှင်ကျွန်မသင်္ကီထိုက်ပါဒီကနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်ဒီမနက်ခင်းအစီအစဉ်မှာတော့မြန်မာဆင်ရနာတိမ့်မှုအရေးဆိုင်ရာထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့ကချင်ပြည်နယ်တဲကအင်ကာနေတိုက်ပွဲတွေအကြောင်းနောက်ဆုံးရသတင်းတွေနဲ့အတူ
မြန်မာဆင်ရနာရှင်အစိုးရရဲ့ကိုယ်စားလှယ်ကိုအယလိုမူလာကံကိုတယောက်ဖြင့်မတူရေးကိုဆောင်ရတဲ့အခါမှာကျွန်တော်တို့အောင်မြင်မှုရခဲ့ပါတယ်။အဲဒါတော့လေ NUG အစိုးရကိုသွားလို့ဒီအတိအကျမှုကိုတော့ဒီအယလိုက
ပြည်ပဆိုင်ရာအလို့သမားသမဂအဖွဲ့ချုပ် ITUC ရဲ့ကိုယ်စားလှယ်ဒေါက်ခိုင်စာအောင်ပါရှင်။အယလိုညီလာကံမှာမြန်မာကိုစားပြုပြီးတော့ဘယ်သူတွေတက်ရောက်ခွင့်ရမလဲဆိုတဲ့အကြောင်းမကြခင်မှာအပြည့်စုံနားဆင်ချက်ရပါမယ်။ဒီနောက်မှာတော့2022ခုနှစ်မှာကဘာတလွအလုပ်လက်မဲ့တွေတိုးလာမယ်ဆိုတဲ့အကြောင်းကုလသမဂ္ဂအထွေထွေညီလာခံသဘာပတိအပါအဝင်သက်ဆိုင်သူတွေဆွေးနွေးခဲ့ကြတဲ့မြမအချက်တင်းတဲ့ရိုဟင်ဂျာအရေးကိစ္စဆက်သွယ်မေးမြန်းခန်းကိုလည်းနားဆင်ချရပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အင်ကာနိညာချန်ဆွေးနွေးခန်းအစီအစဉ်တို့ကိုပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ဇွန်လ16ရက်ဗုဒ္ဓနေ့မနက်ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်အင်ဂျင်နိုင်တဲ့ကိုအောင်လွင်ဦးတို့ကြီးညာပေးကြပါမယ်ရှင်။
ဇွန်လ15ရက်နေ့ဒုတိယမြောက်နေ့တရားရုံးချင်းတက်ရောက်လာတဲ့ဒေါက်ဆန်းစုကြည်ရဲ့ကျန်းမာရေးကောင်းမွန်နေတယ်လို့ကိုကိုကိုအပြည့်အဝယုံကြည်မှုရှိနေကြောင်းလဲသူ့ရဲ့အကျိုးဆောင်ရှေ့တည်တဦးဖြစ်တဲ့ဒေါ်မင်းမင်းစုက AFP သတင်းဌာနကိုပြောကြားခဲ့ပါတယ
်။အမြဲတမ်းအမေကိုတွေးလိုက်ရင်အမေကအမြဲတမ်း strong ဖြစ်တဲ့ confidence ရှိရယ်ဆိုတဲ့ပုံစံကအမြဲတမ်းရှိနေပါတယ်ရှင်။ smart ဖြစ်နေအမြဲတမ်း smart ဖြစ်နေပါတယ်။
နေပြည်တော်တည်ထောင်တရားရုံးမှာမနေ့ကဒေါက်ဆန်းစုကြည်အပေါ်ဆွဲဆူထားတဲ့အမှုတွေတဲကတမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့တတွဲတဲ့အမှုဖြစ်တဲ့တဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုပ်ဆောင်မှုစတဲ့အမှုနှစ်ခုကိုစစ်ဆေးခဲ့ပါတယ်။တရားလိုဘက်ကထွက်ဆိုခဲ့ပြီးတဲ့နောက်အပြန်အလှန်မေးခွန်းထုတ်ဖို့အချိန်မရတော့တဲ့အတွက်နောက်အမှုကြိမ်းကိုရွေးဆိုင်းလဲရကြောင်းဒေါ်မင်းမင်းစုကပြောပါတယ်။ဒေါက်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတစ်ခုစီကိုရပ်ပေါင်း180အတွင်းအပြီးစစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကိုအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ55အစိုးရလျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှ31ကငယ်ပို့ကုံသွင်းကုံဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခခွေးတို့အပြင်တဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အမှုနှစ်ခုစုစုပေါင်း9မှုနဲ့စစ်ကောင်စီကတရားစွဲဆိုထားတာဖြစ်ပါတယ်။ကြားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့အပြန်အလှန်တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်ပေါင်း3000ကျော်ထိရောက်ရှိလာနေတဲ့အတွက်ဒေသခံပြည်သူတွေရဲ့တောင်းဆိုမှုကြောင့်စစ်ကောင်စီကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုယာယီရပ်ဆိုင်းထားမှာဖြစ်ကြောင်းဒေသခံ PDF အဖွဲ့ကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ KNI အမျိုးသားများကာကွယ်ရေးတပ် PDF ရဲ့ကြေညာချက်မှာနှစ်ဖက်တိုက်ပွဲတွေကြောင့်ကြားပြည်နယ်တွင်မြို့ရွာအတော်များများထိခိုက်ပျက်စီးခဲ့တဲ့အပြင်စစ်ဘေးဒုက္ခသည်ပေါင်း3000ကျော်ဖြစ်နေကြောင်းဖော်ပြထားပါတယ်။ဒီအခြေအနေအရရတွေကြောင့်ဒေသရင်းရှိငြိမ်းချမ်းရေးအဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေကနေနှစ်ဖက်တိုက်ပွဲတွေယာယီရပ်ဆိုင်းထားစီလို့ကြောင်းတောင်းဆိုလာတဲ့အတွက် KNDF တပ်ဖွဲ့တွေအနေနဲ့တောင်းဆိုချက်တွေကိုလက်ခံပြီးထိုးစစ်တွေကိုယာယီရပ်ဆိုင်းထားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တော်လှန်တဲ့နီလန်းမျိုးစုံနဲ့လှုပ်ဆောင်သွားမယ်လို့ KNDF ကဆိုပါတယ်။ဒီတော့အတွင်းစကိုင်းတိုင်းမင်းကင်းမြို့မှာစစ်ကောင်စီတပ်တွေနဲ့မင်းကင်းပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့မင်းကင်း PDF တာဝန်ရှိသူတဦးက VOA ကိုအခုလိုပြောပါတယ်
။ဖြစ်တာကတော့ကျွန်တော်မင်းကင်းမြို့နယ်ဖက်ကတောင်ကြားပေါ့ဗျာ။ဖက်ကနားချင်းပေါ့။ကျွန်တော်လေးစပစ်ကြတယ်ဆိုကျွန်တော်တို့ကသူတို့နေတဲ့ခင်ပင်ရွာကိုဒီနေ့တို့ဝင်စီးကြတယ်အဲ့ဒီနေ့ရောကျွန်တော်တို့ဖြန့်စီးဖို့သွားတာအချိန်မှာသတင်းပေါက်ပြီးကျွန်တော်တို့ကလမ်းပြင်းနေမရောက်ခင်လမ်းမှာလည်းလက်နေချင်းထုခံရတာထုခံရတယ်ကျွန်တော်တို့ဒီခုကိုထုဖြစ်တာပေါ့ဒီလိုတော့လက်နေချင်းကျွန်တော်တို့ရရအနေနဲ့ပြစ်တာပေါ့ဒီထက်တန်ရရတာကတော့ကျွန်တော်တို့ဘက်ကတော့သိမ့်ရှိဘူးဒီကို အဲလူအပကြီးမိရဲ့ကောင်တွေကတော့နားရဲသူထွက်တာတော့နားမကြားတော့ဘူး။နားရဲကူကြီးကအဲ့လိုမျိုးတွေတော့ရှိတယ်။ဟိုကျန်တဲ့လူမျိုးတည်ဆုံးတာတော့ကျန်တဲ့ဟိုကတစ်ချက်တည်းရတော့မရှိဘူး။
ဒါအပြင်ဒီပင်းရင်မျိုးနဲ့ညောင်လှကျေးရွာမှာလည်းစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေခဲ့ပြီးရွာသားတယောက်ဖမ်းဆီးခံခဲ့ရပါတယ်။မကွေးတိုင်းပေါ့မြို့နယ်မှာဆိုရင်လည်းပေါ့ PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးစစ်တပ်ကကျေးရွာတွေကအိမ်တွေတွေမီးဝင်ရှုသွားခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ရှင်။ရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုယ်ရေးမှတ်တမ်းစီရင်ပြုစုချက်တွေနဲ့ပတ်သက်ရင်အပြည့်အဝကာကွယ်ဆောင်ရွက်ပေးနေကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကအင်္ဂါနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်အေဂျင်စီဖြစ်တဲ့ UNHCR အနေနဲ့ကမ္ဘာတဝန်းမှာရှိတဲ့ဒုက္ခသည်တွေရဲ့ကိုယ်ရေးမှတ်တမ်းတွေကိုစီရင်ပြုစုစုဆောင်တဲ့အခါမှာအချက်လက်တွေလုံခြုံရေးသိကြအောင်ဆောင်ရွက်ရေးပြတ်သားတဲ့မူဝါဒရှိကြောင်းရေးသားထားပါတယ်။ဒါအပြင်အချက်လက်တွေဝေမျှမှုဆိုင်ရာဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့နှစ်ဖက်သဘောတူညီမှုစာချုပ်လွှာကို2018ခုနှစ်ဇန်နဝါရီလမှာရေးထိုးခဲ့သလိုရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်တဲ့ကိုယ်ရေးမှတ်တမ်းအချက်လက်တွေကိုလည်းပူးပေါင်းကောက်ယူတဲ့အစီအစဉ်နဲ့ဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့စီးရင်အချက်လက်ကောက်ယူရမှာလဲနှစ်ဖက်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်ကြောင်းဒုက္ခသည်မိသားစုအလိုက်ကိုလည်းအသေးချာရှင်းပြသလိုဒီအစီအစဉ်ဟာအကာအကွယ်ပေးရေးအချက်လက်စုဆောင်းဖို့နဲ့သူတို့ကိုအကူအညီပေးဖို့ဖြစ်တယ်ဆိုတာကိုလည်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ဒီလိုကိုယ်ရေးအချက်လက်တွေနဲ့ပတ်သက်လို့ဒုက္ခသည်တွေနေရက်ပြည့်ရေးကိစ္စမှာမြန်မာအစိုးရကိုဘင်္ဂလားဒေ့ရှ်ဘက်ကမျှဝေတယ်ဆိုရင်ခွင့်ပြုမပြုသက်ဆိုင်ရာဒုက္ခသည်တဦးချင်းစီကိုတီးခြားမေးမြန်းခဲ့ကြောင်းလဲ UNHCR ရဲ့ဖြေရှင်းတုံ့ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 800,000 လောက်ရှိနေကြောင်းလဲကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။မြန်မာအပါအဝင် Delta Coronavirus မျိုးကွဲတွေကူးစက်နေတဲ့အခြားနိုင်ငံတွေကလာတဲ့ခီးသွားတွေအနေနဲ့မဖြစ်မနေ Quarantine ဝင်ရမှာဖြစ်တယ်လို့ Netherlands အစိုးရကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဗြိတိန်ဘင်္ဂလားဒေ့ရှ်မြန်မာနီပေါ်စတဲ့နိုင်ငံ၄နိုင်ငံကိုအလွန်စိုးရိမ်ပွဲရာနိုင်ငံတွေအဖြစ်သတ်မှတ်ကြောင်း Netherlands နိုင်ငံပြည်သူ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအမျိုးသား Institute RIVM ရဲ့ဂျွန်လ14ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီနိုင်ငံတွေမှာစိုးရိမ်ပွဲရာ Delta Coronavirus မျိုးကွဲပြန့်နှံ့ကူးစက်နေတာကြောင့်ဖြစ်တယ်လို့ရေးထားပါတယ်။2021ခုနှစ်ဇွန်လ15ရက်အင်္ဂါနေ့ကစပြီးအဲ့ဒီနိုင်ငံတွေကလာတဲ့ခီးသွားတွေအနေနဲ့ Netherlands နိုင်ငံကိုရောက်ရောက်ချင်းမဖြစ်မနေ Quarantine ဝင်ရမှာဖြစ်ပါတယ်။ဒါအပြင် Netherlands နိုင်ငံပြည်ရင်းခီးစဉ်မှာလည်း Quarantine ကိုအတိအကျနဲ့အပြည့်အဝဝင်ထားပြီးဖြစ်ကြောင်းအတိအမှတ်ပြုထားတဲ့စာကိုပိုင်ဆိုင်ထားရမယ်လို့ဆိုပါတယ်။မဖြစ်မနေ Quarantine ဝင်ရမယ့်လိုအပ်ချက်ကိုမလိုက်နာတဲ့ခီးသွားတွေအတွက်ဒဏ်ကြေးအဖြစ်ယူရိုငွေ339ခမန်းချေအမေရိကန်ဒေါ်လာ417ဒေါ်လာသတ်မှတ်ထားပါတယ်။ Quarantine ဝင်ထားကြောင်းစာရွက်ကိုမပြနိုင်တဲ့သူတွေကိုတော့ယူရိုငွေ65အမေရိကန်ဒေါ်လာ115ဒေါ်လာအထိပေးဆောင်ရမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့အင်္ဂါနေ့အထိစီးရင်အရာ COVID-19 သူ 34,500 ကျော်နဲ့သေဆုံးသူပေါင်း 3,248 ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကစီးရင်ထုတ်ပြန်ထားပါတယ်ရှင်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 9.13ပိုင်းဒိုမီတာ57 kHz 5805နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာဆိုင်ရာနောက်ဆုံးရသတင်းတွေကိုမတ်ရင်ချင်းနိုင်ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကဆက်ပြီးတော့တင်ပြပေးပါအောင်ရှင်
။ကမ္ဘာ့အင်အားကြီးအမေရိကန်နဲ့ရုရှားနိုင်ငံတို့ကြားဆက်ဆံရေးယိုယွင်းလာနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ပထမဆုံးအကြိမ်ဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ပေါ်ဒူးနေ့တွေ့ဆုံမှာဖြစ်ပါတယ်။အင်္ဂလန်ကွန်ဝေါ်မြို့မှာကမ္ဘာ့အင်အားကြီး9နိုင်ငံ G7 ဖွဲ့ရဲ့58ချင်းမြောက်ထိပ်သီးညီလာခံနဲ့ဘယ်ဂျင်နိုင်ငံပရက်ဆန်မြို့မှာမြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေကိုပါတွေ့ဆုံခဲ့တဲ့ဥရောပခီးစဉ်အဆုံးသတ်ခင်မှာသမ္မတဘိုင်ဒန်ရုရှားသမ္မတနဲ့တွေ့ဆုံမှာပါဂျနီဗာမြို့ကိုအင်္ဂါနေ့ကရောက်လာပြီးတဲ့နောက်သတင်းထောက်တွေမေးမြန်းရမှာတော့ရုရှားသမ္မတနဲ့တွေ့ဆုံဖို့အစဉ်အမြဲအသင့်ရှိနေတဲ့အကြောင်းပြောဆိုသွားပါတယ် ရုရှားသမ္မတကတော့အမေရိကန်ရုပ်သံ NBC News နဲ့မကြာသေးခင်တုန်းကမြန်မာနိုင်ငံမှာနှစ်နိုင်ငံဆက်ဆံရေးဟာမကြာသေးခင်နှစ်တွေအတွင်းအနေအဆုံးကိုကြာဆင်းလာတဲ့အကြောင်းပြောဆိုခဲ့တာပါသမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာထိပ်သီးတွေ့ဆုံရမှာပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးပေမဲ့ဒီချိန်တွေ့ဆုံမှုပြီးမှာတော့အမေရိကန်သမ္မတဘိုင်ဒန်ကတကူတော်သတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ကြောင်းအင်ဗျူရောကစနေနေ့မှာပဲပြောဆိုထားပါတယ်ရုရှားသမ္မတနဲ့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့သမ္မတဟောင်းထရန့်ကတော့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်ဆွတ်ဖက်တာမရှိကြောင်းသမ္မတပူတင်ရဲ့ပြောကြားချက်ပေါ်တန်တရားမရှိတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးဌာနတွေရဲ့တုံ့သက်ချက်နဲ့စန့်ကျင်ပြောဆိုခဲ့တာပါသမ္မတဘိုင်ဒန်အနေနဲ့ထိပ်သီးတွေ့ဆုံရမှာဆွေးနွေးတဲ့ကိစ္စတွေကိုလွတ်လပ်တဲ့သတင်းမီဒီယာကိုပုံမှန်လင်းလင်းပြောနိုင်မှုဒုက္ခရောသတင်းရှင်းလင်းပွဲကျင်းပမှာဖြစ်ကြောင်းလည်းအင်ဗျူရောကသတင်းထုတ်ပြန်ပြောဆိုထားပါတယ်အမေရိကန်မှာအကြမ်းဖက်ဝါဒဇွဲနဲ့ပြည်တွင်းကတိုက်ခိုက်မှုတွေကိုတိုက်ဖြစ်နိုင်မှုမဟာဗျူဟာတစ်ရပ်ကိုသမ္မတဂျိုးဘိုင်ဒန်ဆိုရကအင်္ဂါနေ့မှာပဲထုတ်ပြန်လိုက်ပါတယ်။အချိန်တော်ကြာစောင့်ဆိုင်းခဲ့ရပြီးမှထွက်ပေါ်လာတဲ့မဟာဗျူဟာမှာတော့စစ်သွေးရွလူပြူကြီးစိုးရေးဝါဒီတွေနဲ့တခြားဆွေးရောက်တွေရဲ့ချင်းချောက်မှုတွေကြီးထွားလာနေတာတွေကိုရေရိုရေရှည်ဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေထည့်သွင်းထားတာပါ။ပြည်တွင်းကျန်းဖက်ဝါဒတံပြန်တိုက်ဖြစ်ရေးအမျိုးသားမဟာဗျူဟာမှာမန္တိုင်လေးကိုပါဝင်ပြီးပြည်တွင်းကအကျန်းဖက်ဝါဒီတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖလှယ်ရေးအကျန်းဖက်ဖို့လူသွေးစုဆောင်းတာတွေကိုတားဆီးနိုင်ရေးတိုက်ခိုက်မှုတွေကိုဟန်တားတိုက်ဖြစ်ရေးနဲ့ပြည်တွင်းမှာအကျန်းဖက်မှုတွေဖြစ်ပေါ်စေတဲ့ရေရှည်အကြောင်းရင်းတွေကိုအာရုံစိုက်ဖြစ်ရှင်းမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်ဒီရင်းအကျံဖက်ဝါဒီတွေကြောင်းလိလာဆက်စစ်သူတွေစုံစမ်းစစ်ဆေးသူတွေနဲ့ဥရပညာရှင်တွေထပ်မံခန့်အပ်နိုင်အောင်အသုံးစရိတ်တွေဒေါ်လာတန်းချီသုံးဆွဲဖို့လည်းတိုက်တွန်းထားတာပါမဟာဗျူဟာတင်းနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုရှင်းနေကြောမဲရ်ကာလန်အင်္ဂါနေ့ကရှင်းပြရမှာတော့ပြည်တွင်းကအကျံဖက်မှုအနေအားအနေတစ်ခြားကြီးထွားလာနေကြောင်းပြောဆိုသွားပါတယ
် The long term issues that contributed to domestic terrorism in AmericaMust be addressed to ensure that this threat diminishes over generations to come.
Now music တွေအတွက်ချင်းချောက်မှုတွေဆုံးသက်စေဖို့ပြည်တွင်းချမ်းဖတ်မှုတွေဖြစ်စေတဲ့ရည်ရှိပြဿနာတွေကိုဖြေရှင်းရမှာဖြစ်ပါတယ်။ပြည်တွင်းကအချမ်းဖတ်တိုက်ခိုက်မှုတွေဖြစ်ရတဲ့အကြောင်းရင်းတွေကိုဖြေရှင်းရမှာလဲမတူကွဲပြားမှုတွေကိုလက်ခံနိုင်ပြီးသဘောထားကွဲပြားမှုတွေကိုအပြန်အလှန်လေးစားတတ်တဲ့လူတိုင်းဝိုင်းဖြစ်လာအောင်အားပေးရမှာဖြစ်ပါတယ်လို့ရှင်းနေချုပ်ကပြောဆိုထားတာဖြစ်ပါတယ်။ဥရောပကီထွန်းနေတဲ့သမ္မတဘိုင်ဒန်ကလည်းမုန်တီးမှုတည်ယူတံမှုနဲ့တခြားဆွေးရောက်သဘောထားတွေကြောင့်ဖြစ်ရတဲ့ပြည်တွင်းအကြမ်းဖက်မှုတွေဟာအမေရိကန်ကိုညှဉ်းနှွမ်းစေတဲ့အဆွန်အထင်တစ်ခုဖြစ်နေရတဲ့အကြောင်းအင်ဂျီရိုကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ပြည်တွင်းအကြမ်းဖက်မှုတွေဟာတိုင်းပြည်မှာကျိုးပန်းတည်ဆောက်ထားတဲ့အရာအလုံးနဲ့ဆန့်ကျင်နေပြီးအမျိုးသားလုံခြုံရေးဒီမိုကရေစီနဲ့ညီညွတ်မှုကိုတိုက်ရိုက်ချင်းချောက်နေကြောင်းလည်းသမ္မတဘိုင်ဒန်ကကြေညာချက်မှာပြောဆိုထားပါတယ်ကိုဗစ်ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပること်ပေါ်ဟာအမေရိကန်ပြည်ထောင်စုမှာ2019ခုနှစ်ဒီဇင်ဘာလလောက်ကလေးကရှိနေတာတွေ့ရှိရတဲ့အကြောင်းကိုဗစ်ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပること်ဟာအမေရိကန်ပြည်ထောင်စုမှာ2019ခုနှစ်ဒီဇင်ဘာလကလေးကရှိနေတာကိုတွေ့ရတဲ့အကြောင်းအစိုးရရဲ့လေ့လာချက်အသစ်တစ်ခုကဖော်ပြလိုက်ပါတယ်အမေရိကန်မျိုးသားကျန်းမာရေးဌာနကပညာရှင်တွေနဲ့ပါဝင်တဲ့သုတေသနလေ့လာမှုမှာသွေးနမူနာပေါင်း 24,000 ကိုလေ့လာခဲ့ကြတာပါလေလာချက်အရ2019ခုနှစ်ဒီဇင်ဘာလလယ်လောက်ကဆက်ပြီးအမေရိကန်တချို့မှာဗိုင်းရပ်စ်ပိုးကူးစက်ခံခဲ့ရတယ်လို့ယူဆထားကြပါတယ်။ဒါဆိုရင်တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ပိုးသစ်စတင်ကူးစက်ပြန့်နှံ့မှုကိုကမ္ဘာတဝန်သိရှိခဲ့တဲ့အချိန်တည်းသတင်းပတ်အနေနဲ့စောနေတာပါ။လေလာချက်အသေးအပြည့်ပြည့်စုံမှုမရှိသေးသလိုကျွမ်းကျင်ပညာရှင်တချို့ကလည်းလက်မခံကြသေးပေမဲ့ကရောဂါကူးစက်မှုကိုကမ္ဘာတဝန်ကသတိမထားမိခင်မှာပဲအမေရိကန်မှာလူတချို့ကူးစက်မှုရှိခဲ့တဲ့အကြောင်းယူဆချက်ကိုလက်ခံလာကြတဲ့ဗိုလ်ဆိုးရာကျန်းမာရေးပညာရှင်တွေလည်းတိုးလာနေတာပါအမေရိကန်မှာကိုဗစ်ရောဂါစတင်ကူးစက်မှုတွေဟာအရင်ကသိထားသလိုမဟုတ်ပဲအစိုးရမှကလေးကရှိနေခဲ့တဲ့အကြောင်းနောက်ဆုံးလေ့လာတွေ့ရှိချက်ကိုတော့ကူးစက်ရောဂါဆိုင်ရာစိတ်ပညာဂျာနယ်တစ်ခုဖြစ်တဲ့ Clinical Infectious Diseases မှာအင်္ဂါနေ့ကဖော်ပြခဲ့တာပါအမေရိကန်ပြည်သူက Massachusetts, Mississippi, Pennsylvania နဲ့ Wisconsin ပြည်နယ်တွေမှာအနည်းဆုံးလူခုနှစ်ဦးဟာအရင်ကသိထားရတဲ့အချိန်ဆော့ပြီး COVID-19 ရောဂါကူးစက်ခံခဲ့ရတဲ့အကြောင်းလေးလေ့လာချက်အသစ်မှာဖော်ပြထားတာဖြစ်ပါတယ်။ယမန်နိုင်ငံမှာ6နှစ်ကျော်ကြာဖြစ်ပွားနေတဲ့ပြစ်ကတ်မှာနိုင်ငံရေးအရသဘောတူညီမှုရနိုင်အောင်အပြစ်ခတ်ရစေးရေးဆွေးနွေးကြဖို့ဟူတီတပုံတွေကိုယမန်နိုင်ငံဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ထုတ်ကူစေတာဝန်တတမ်းမကုံဆုံးခင်နောက်ဆုံးချိန်ဖြစ်ကုလသမဂ္ဂလူညွန်ရေးကောင်စီမှာအင်္ဂါနေ့ကအွန်လိုင်းကနေတင်ပြရမှာယမန်နိုင်ငံအတွက်အချိန်သိမ့်မရတော့တဲ့အကြောင်းလဲထုတ်ကူစေမာတင်ဂရစ်ဖစ်ကသတိပေးလိုက်တာပ
ါ Ending a war is a choice. Yemeni men, women and children are suffering every day because
စကိုဆုံးသက်တာရွေးချယ်မှုတစ်ခုပါစကိုဆုံးသက်ဖို့လိုအပ်တဲ့အခွင့်အရေးတွေနဲ့ပေးရလာတဲ့အခွင့်အလမ်းတွေကိုအာဏာရှိတဲ့လူတွေလက်လွတ်ခဲ့ကြတာကြောင့်ရင်းမြနိုင်ငံကအမျိုးသားအမျိုးသမီးတွေနဲ့ကလေးတွေဟာနေ့စဉ်ရစက်ဒုက္ခခံစားနေကြရပါတယ်လို့အထူးကိုယ်စားလှယ်ကပြောဆိုလိုက်တာပါရင်မင်သမရအဗ္ဒူရာဘူမန်ဆူဟာဒီနဲ့တဘုံနေချာပရီဖက်တွေဆုံးသက်နိုင်မှုအထူးကိုယ်စားလှယ်၃နှစ်ကြာကြိုးပမ်းခဲ့ပေမဲ့အောင်မြင်မှုတော့မရခဲ့ပါဘူးရင်မင်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာရှေ့လာတဲ့ကြာရင်ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာအကြီးအကဲမတ်လိုကော့ရဲ့တာဝန်ကိုလွှဲပြောင်းယူတဲ့အခါဒီထက်ပိုပြီးစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်ရနိုင်ပွဲရှိပါတယ်ရင်မင်သမရဟာဒီကိုထောက်ခံမှုပေးထားတဲ့ဆော်ဒီအာရေဗျနိုင်ငံကတော့တနင်္ဂနွေလုံးအပြစ်ခတ်ရစေးကြီးညာဖို့မတ်လထဲမှာပဲတိုက်တွန်းခဲ့တာပါဆော်ဒီနိုင်ငံရဲ့အဆိုပြုချက်ထဲမှာတော့ဆန္ဒမျိုးတော်လေရင်ကွင်းပြန်လည်ဖွင့်လှစ်ရေးရင်းမြနိုင်ငံရဲ့အဓိကစိတ်ကမ်းဖြစ်တဲ့ဟော်ဒီတာမှာအခွန်တုပ်ပူးတွဲကောက်ခံမှုအစီအစဉ်တွေကိုလည်းထည့်သွင်းထားပါတယ်။ဒါပေမဲ့လည်းနိုင်ငံရဲ့နယ်မြေအများစုကိုထိန်းချုပ်ထားတဲ့သဘုံတွေကအဆိုပြုချက်အပေါ်စိတ်ဝင်စားမှုအနည်းချင်းသာပြသခဲ့ကြတာပါ။အင်္ဂါနေ့ကကုလသမဂ္ဂလူညွန့်ရေးကောင်စီမှအထူးကိုယ်စားလှယ် Griffiths online ကနေတင်ပြရမှာတော့ဟူသီသဘုံတွေဘက်ကဟိုရီတာစိတ်ကန်းနဲ့ဆန္ဒလေရင်ဝင်တို့နဲ့ပတ်သက်လို့တိကျသဘောတူညီရဲ့ရယူဖို့ကြိုတင်သတ်မှတ်ချက်ဖြင့်တောင်းဆိုထားကြောင်းပြောဆိုခဲ့ပါတယ်။ယမင်ဆွေရတော့အပြစ်ခတ်ရစဲရေးကိုအဓိကအယုံဆက်ပြီးသဘောတူညီချက်တွေကိုတစ်ခုတည်းမှာသာထက်သွင်းဖို့လည်းတိုက်တွန်းပြောဆိုထားပါတယ်ခင်ဗျာ။ Direct from Washington The
Voice of America VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ချင်နိုင်တဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့မနေ့ခင်သတင်းဆောင်မတွေကိုဆက်ပြီးတော့တင်ဆက်ပေးမှာပါ။အရင်ဆုံးကချင်ပြည်နယ်တဲကစစ်ပွဲတွေအကြောင်းကိုတင်ပြပေးပါမယ်ရှင်။ကချင်ပြည်နယ်ဖားကံမှာဇွန်လ15ရက်နေ့အင်္ဂါနေ့မနက်ကစစ်ကောင်စီတပ်နဲ့ကချင်လက်နက်ကင်တပ် KIA ကြားပစ်ခတ်တိုက်ခိုက်မှုဖြစ်ပါတယ်။လက်နက်တွေဖမ်းမိတဲ့အတွက်လုံခြုံရေးတင်းကျပ်ထားတဲ့ရွှေကူမှာလည်းစစ်တပ်ကရှာဖွေစစ်ဆေးမှုတွေဆက်လုပ်နေပါတယ်။ကချင်ပြည်နယ်ရဲကအခြေအနေတွေကိုရန်ကုန်ကနေသတင်းပေးပို့လာပါတယ်ရှင်။ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်
။ကချင်ပြည်နယ်ဖားကံမြို့နယ်လုံခင်ကြီးရွာအုပ်စုနမ်ကြံရွာအနီးမှာစစ်တပ်နဲ့ကချင်လက်နက်ကင် KIA တို့ဂျွန်လ15ရက်မနေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ
်ဒီကနော်မန်ကန်ဟွာတာစီရဲ့မှာဖြစ်တယ်ခုနနိုင်ရှင်းတော့ဟိုဟာဒီကဟိုရုပ်ရှားတက်တယ်နဲ့ဟိုဟာတိတ်တိတ်သွက်တယ်လို့ပြောတယ်တိုက်ပွဲတော့တိတ်ကြမကြားလိုက်ရှာ
အင်္ဂါနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းအထူးအခိုက်အသေးပြောက်အခြေအနေကိုမသိရသေးပါဘူးတိုက်ပွဲဖြစ်ထားပြီးမဲ့ဖားကံမြို့နယ်အတွင်းမှာလုံခြုံရေးအခြေအနေဟာပုံမှန်အတိုင်းရှိနေတယ်လို့လည်းဒေသခံကဆက်ပြောပြပါဗျာ။အဲ
တခြားတင်းကျပ်တာတော့မရှိဘူး။ဆက်ကလေးကဒီလမ်းမှာဟောလက်တပြတ်ဆစ်ဆီးတာတော့ဘာလို့တော့ရှိရဲ။ကျွန်တော်ဖားကံမှာဟောည9နာရီမထွက်ရပါဘူး။လူ9ယောက်မစလို့မစူရပါဘူး။အဲလိုသာထုတ်ထားတယ
်။ကချင်သတင်းမီဒီယာတွေမှာတော့ကန်စီရွာဘက်ကဆင်းလာတဲ့စစ်ကောင်စီတပ်ကို KIA ကကြားဖြတ်မိုင်းခွဲတိုက်ခိုက်ပြီးပစ်ခတ်ခဲ့တာဖြစ်ကြောင်းနဲ့တော်ရင်းမှာဖြစ်ပွားတာကြောင့်အထူးအခိုက်အခြေအနေမသိရသေးကြောင်းဒေသခံတွေကကိုးကားပြီးဖော်ပြကြပါတယ်။ပြီးခဲ့တဲ့ AP လတတိယဘက်အတွင်းကတော့ဖားကန်ဒေသကန်စီရွာဘက်မှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်စခန်းတချို့ကို KIA ကသိမ်းပိုက်ခဲ့ပါတယ်။အဲ့ဒါကြောင့်စစ်ကောင်စီတပ်တွေကလေကြောင်းကနေထိုးစစ်ဆင်တိုက်ခတ်ပြီးတပ်စခန်းတွေကိုပြန်လည်သိမ်းယူခဲ့ပါတယ်။ကချင်ပြည်နယ်တဲကပဲရွှေကူနဲ့ဗမော်ကြားကစင်ခန်းတရားမှာတနင်္ဂနွေနေ့ကလက်နက်တွေတွေ့ရှိခဲ့ပြီးနောက်ရွှေကူမြို့မှာစစ်တပ်ကပိုက်စိတ်တိုက်ရှာဖွေတာတွေလုပ်နေပါတယ်။တနင်္လာနေ့အထိလဲဒေသခံ10ယောက်လောက်ကိုဖမ်းဆီးခဲ့ပါတယ်။ဒီနေ့အထိလဲရွှေကူမြို့လုံခြုံရေးအခြေအနေဟာဆက်လက်တင်းကျပ်နေကြောင်းနဲ့ဖမ်းဆီးခံရသူ20လောက်ရှိနေကြောင်းရွှေကူမြို့ကတူကပြောပါတယ်။
အချင်းရတာဆိုအဲဒီလိုတနေ့အတနာတိုင်းနဲ့ဖမ်းမိတဲ့လူများနဲ့ကလည်းဆောက်ရဆက်ဆံမှုရလိုက်လိုက်နေတော့အခုလူက20ကျော်ခလာရအဲဒီကြတော့နေရညာမနဲ့ကတာနေစပါဘူ
းလူ20ကျော်လောက်ဖမ်းဆီးခံရတယ်ဆိုတာတိကျအတည်ပြုချက်တော့မရသေးပါဘူးအခြားရွှေကူဒေသခံတွေကတော့အနည်းဆုံး10ယောက်လောက်ကိုဖမ်းဆီးထားတယ်လို့ကြားသိရကြောင်းပြောပါတယ်လက်ရှိဖမ်းဆီးမှုတွေဟာဒီလ၄ရက်နေ့ကရွှေကူမြို့မြို့မရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အဖွဲ့တွေနဲ့ဆက်ဆံနေတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ရွှေကူမြို့နယ်အတွင်းရဲစခန်းနဲ့အေယာဝတီမြစ်တွင်းသွာလာတဲ့စစ်ရေရင်တွေတိုက်ခိုက်တာတွေမကြာခဏဖြစ်ခဲ့တယ်လို့ဒီလ၄ရက်နေ့ကတော့ KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးရွှေကူမြို့မရဲစခန်းကိုတိုက်ခိုက်ခဲ့ကြပါတယ်။ ပြီးခဲ့တဲ့လတွေတုန်းကလည်း KIA ကကြောက်ကြီးရွာရဲစခန်းကိုနှစ်ကြိမ်တိုက်ခိုက်ခဲ့တာတွေရှိခဲ့ပါတယ်။ကချင်ပြည်နယ်အတွင်းမှာ2018ခုနှစ်ကတည်းကတိုက်ပွဲတွေငြိမ်သက်နေခဲ့ရာကစစ်တပ်ကအာဏာသိမ်းပြီးနောက်မတ်လ17ရက်နေ့ကစလို့ကချင်ပြည်နယ်မြို့နယ်အတော်များများမှာတိုက်ပွဲတွေပြန်လည်စတင်ခဲ့တာအခုဆိုရင်3လကျော်လာပြီဖြစ်ပါတယ်ခင်ဗျာ။
ကချင်ပြည်နယ်တွင်းကအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့လာတာပါဒါကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာပါရှင်အခုတော့နိုင်ငံတကာအလုသမားအဖွဲ့ချုပ် ILO ဘက်ကသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အပြည်ပြည်ဆိုင်ရာအလုသမားအဖွဲ့ချုပ် ILO ရဲ့အုပ်ချုပ်ရေးအဖွဲ့က၃နှစ်တကြိမ်ရွေးတဲ့အလုသမားအစုအဖွဲ့မှာမြန်မာနိုင်ငံလုံးဆိုင်ရာအလုသမားသမဂ္ဂများအဖွဲ့ချုပ် CTUM ကအကြီးတန်းတာဝန်ရှိသူတဦးရွေးချယ်ခံရပါတယ်ဒီလိုရွေးချယ်ခံရတဲ့အတွက် ILO ရဲ့ပုံမှန်အစည်းအဝေးတွေမှာမြန်မာကိုစားပြုအနေနဲ့မြန်မာရေးကိစ္စတွေကိုပိုပြီးထိထိရောက်ရောက်လုပ်နိုင်မယ်လို့ CTUM တာဝန်ရှိသူက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးပါမယ်ရှင်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလက်ရှိကျင်းပနေတဲ့ ILO ရဲ့109ကြိမ်မြောက်ညီလာခံမှာ ILO အုပ်ချုပ်ရေးအဖွဲ့ရဲ့အလုသမားအစုအဖွဲ့ဝင်တယောက်အနေနဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုသမားတမက္ကများအဖွဲ့ချုပ် CTUM ရဲ့အထွေထွေအသွင်ရမှုဖြစ်သူဒေါ်ဖြိုးစန္ဒဆိုးရွေးချယ်ခံရပါတယ်။၃နှစ်တကြိမ်အလုသမားအစုအဖွဲ့ဝင်33ယောက်ကိုညီလာခံတက်လာတဲ့ကိုယ်စားလှယ်အားလုံးကလျှို့ဝှက်မဲပေးရွေးချယ်ကြတာဖြစ်ပါတယ်။အဖွဲ့ဝင်14ယောက်ဒုတိယအဖွဲ့ဝင်19ယောက်မှာဒေါ်ဖြိုးစန္ဒဆိုးကဒုတိယအဖွဲ့ဝင်အဖြစ်ရွေးခံရတာပါ။ဒေတာအလိုက်ကိုစားပြုတဲ့နိုင်ငံအသီးသီးကအစိုးတင်သွင်းထားသူတွေကရွေးကောက်ခံရတာဖြစ်ကြောင်း CTUM ရဲ့ဗဟုအလုံးအမှုနဲ့အပြည်ပြည်ဆိုင်ရာအလုသမားတမက္ကများအဖွဲ့ချုပ် ITUCILO ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဒေါ်ခိုင်စာအောင်က VOA ကိုပြောပါရယ်အခုလိုမြန်မာနိုင်ငံကိုစားပြုတယောက်က ILO ရဲ့အုပ်ချုပ်ရေးအဖွဲ့မှာပါဝင်ခွင့်ရတဲ့အတွက် ILO ရဲ့အစည်းအဝေးတွေမှာနိုင်ငံအလိုက်အခြေအနေတွေကိုသင်ပြတဲ့အခါမှာထိထိရောက်ရောက်လုံနိုင်လိမ့်မယ်လို့မြင်ညာသူကပြောပါတယ်
။ကျမတို့မြန်မာနိုင်ငံကကိုယ်စားလှယ်အလုပ်သမားကိုယ်စားလှယ်တယောက်အနေနဲ့ဒီ ILO ရဲ့အုပ်ချုပ်ရေးဖွဲ့မှာပါဝင်ခြင်းဒီကျမနိုင်ငံမှာရှိတဲ့အနေအထားတွေကိုအချိန်နဲ့တပြေးညီကျမတို့သင်ကြားနိုင်တယ်ဒီအခွင့်အရေးကိုရတယ်။ပြီးတော့လိုအပ်ရင်လိုအပ်တဲ့အချိန်မှာ ILO ရဲ့အုပ်ချုပ်ရေးဖွဲ့အနေနဲ့တော့လကော ILO ရဲ့ဒီအကြီးအကဲတရားတော်ကတော့လကောမြန်မာနိုင်ငံဆိုင်ရာနဲ့ပတ်သက်ပြီးတော့ဒီ ILO ရဲ့သဘောထားဒီထုတ်ပြန်တာမျိုးတွေကိုကျမတို့ပို့ပြီးတော့နင်းနီးကပ်ကပ်ပြီးရောက်လုံးနိုင်မှာဖြစ်ပါတယ
်အခုလို ILO အုပ်ချုပ်ရေးအဖွဲ့ရဲ့အလုသမားအစုအဖွဲ့ဝင်တယောက်အဖြစ်ရွေးချယ်ခံရတာနဲ့ပတ်သက်လို့ CTUM ရဲ့ထုတ်ပြန်ချက်မှာလဲဒေါ်ဖြိုးစန္ဒဆိုးဟာမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးနဲ့နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်မှုတို့အတွက်အသွွန်ခွန်ဆိုင်ကြိုးပမ်းဆောင်ရွက်နေသူဖြစ်တယ်လို့လည်းပြောထားပါတယ်ILO ရဲ့အပြည်ပြည်ဆိုင်ရာအလုသမားရေးရာညီလာခံကိုအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်တက်ရောက်ဖို့ကြိုးစားခဲ့ပေမဲ့နိုင်ငံဆောင်ကအလုသမားအဖွဲ့ချုပ်တွေဝန်ဝန်ကန့်ကွက်ကြလို့တက်ရောက်ခွင့်မရခဲ့ပါဘူး
။ဒီမှာစစ်အာဏာရှင်အစိုးရကရဲ့ကိုယ်စားလှယ်ကို ILO ညီလာခံကိုတက်ရောက်ခွင့်မပြုရေးကိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့အောင်မြင်မှုရခဲ့ပါတယ်။အထို့တော်လည်း NUG အစိုးရကိုကျွန်တော်ဒီအတိအကျမှုကိုတော့ဒီ ILO ကနေပြီးတော့မှမဆုံးဖြတ်နိုင်ဘူးပေါ့နော်မဆုံးဖြတ်နိုင်ဘူး case ကိုသူတို့ဒီ UN ကိုအပြန်ပြီးတော့ဆွဲမယ်ဆွဲပြီးတော့မှ UN ကဆုံးဖြတ်ချက်တိုင်းဒီ ILO ကနေပြီးတော့မှဒီဆက်လက်ပြီးဆောင်ရွက်သွားမယ်အခြေအနေမျိုးဖြစ်ပါတယ
်စစ်ကောင်စီကအာဏာသိမ်းယူပြီးနောက်ပိုင်းတရားဝင်မှတ်ပုံတင်ထားတဲ့အလုသမားအဖွဲ့ချုပ်တွေကလွဲလို့ကျန်တဲ့အရက်ဖက်အလုသမားအဖွဲ့အစည်းတွေကိုတရားမဝင်ကြောင်းကြေညာခဲ့ပါတယ်ဆန္ဒပြပွဲမှာပါတဲ့အလုသမားတွေနဲ့တမကအဖွဲ့ဝင်တွေရဲ့စက်ယုံတဲ့နေအိမ်တွေကိုဝင်ရောက်စစ်ဆေးရှာဖွေရတယ်လည်းရှိခဲ့ကြောင်းဒေါ်ခိုင်ဆောင်ကပြောပါတယ်စစ်ကောင်စီလက်ထက်မှာအလုရှင်အလုသမားတမကဒီသုံးပွင့်ဆိုင်အငင်းပွားမှုဖြည့်ရှင်ရေးလုပ်ငန်းတွေလည်းရပ်နေပါတယ်အငင်းပွားမှုဖြည့်ရှင်ရေးမရှိတော့တဲ့အတွက်အလုသမားအခွင့်အရေးချိုးဖောက်ခံရမှုတွေလက်တလုံးမှာပုံများလာကြောင်းရန်ကုန်အခြေစိုက်အလုသမားတမကတခုကပြောပါတယ
်လုံရခံရတဲ့အချိန်တွေကတော့အရင်တက်သေးသွားတာပေါ့ကတရားဝင်လောက်ခင်ရတဲ့အဖွဲ့ချုပ်တွေကလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဘူးဆိုတဲ့အခါကျတော့ဒီဒီနေ့မှာတော့ကျွန်တော်တို့ကပ်ဖြစ်နေတာပေါ့လက်ရှိဒီလောက်မားတွေကပူးပေါင်းကူညီပေးပါလေဆိုတဲ့အခါကတော့လက်ရှိမှာစိတ်ကြီးရတာမရှိဘူးပေါ့ဗျာဘူးလို့ကာလာနဲ့ဆိုလို့ရှိရင်တော့ပို့ဆိုးတာပေါ့နော်လောက်မားတွေအရင်ချောအမှုတွေအများကြီးရှိနေတယ်အခုစားပေးနိုင်တဲ့ရန်ရီယာတွေလည်းကောင်းကောင်း
တရားဝင်မှတ်ပုံတင်ထားတဲ့ CTUM, MICS, AFFM ဒီလိုတမကားတွေကလွဲပြီးကျန်တဲ့အလုသမားအဖွဲ့အစည်း16ခုကိုတရားမဝင်အသင်းတွေအဖြစ်စစ်ကောင်စီကကြီးညာထားတာပါ ILO ရဲ့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာညှိနှိုင်းရေးကိုမေလ20ရက်ကနေဇွန်လ19ရက်နေ့အထိဆွစ်ဇာလန်နိုင်ငံမှာကျင်းပနေတာပါ။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးနဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုအလုပ်သမားအစုအဖွဲ့ကဇွန်လ17ရက်နေ့ကတင်ပြခဲ့ပါတယ်ခင်ဗျာ
။ကိုရဲမွန်ပါရှင်။လာမယ့်နှစ်ထဲမှာကမ္ဘာတစ်လွှာအလုပ်လက်မဲ့တွေပိုများလာမယ်လို့ ILO ကသတိပေးထားတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်။2022ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းအလုပ်လက်မဲ့ဥယျာဉ်205သန်းထိရောက်လာမယ်လို့ကိုဗစ်ကပ်ဘေးကာလနှောင်းပိုင်းအလုပ်အကိုင်စီမံချက်တွေရဲ့အသေးစိတ်လေ့လာချက်တွေနဲ့ဖော်ပြထားတာမို့ဒါဟာ2019ကိုဗစ်အစောပိုင်းအချက်အတဲကာလအလုပ်လက်မဲ့ဥယျာဉ်ထဲအတော်လေးပိုပြီးတော့များနေပါတယ်။နိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO အဖွဲ့ကြီးရဲ့2022ခုနှစ်အတွက်အသစ်ထုတ်ပြန်လိုက်တဲ့ကမ္ဘာအလုပ်အကိုင်းနဲ့လူမှုဘဝအစီရင်ခံစာနဲ့ပတ်သက်ပြီးလီဆာရှလင်းဂျီနီဗာကနေသတင်းပေးပို့ထားတာကိုကိုအောင်မြတ်သူကပြောပြပေးပါမယ်ရှင
်။အစီရင်ခံစာအရ COVID-19 ကပ်ဘေးဟာကျန်းမာရေးပြဿနာတွေမကပဲအလုပ်အကိုင်းနဲ့လူသားအကျပ်တဲဖြစ်တာမို့ရေရှည်ကုစားရမယ်လို့ဆိုပါတယ်။ကပ်ဘေးနဲ့လူမှုစီးပွားကိရက်ဟာခမန်းထားတာတက်များစွာပို့ပြီးတော့2023ထိတိုင်အောင်ဆက်လက်ရိုက်ခတ်နေဦးမယ်လို့ဖော်ပြထားပါတယ်။ ILO ညွှန်ကြားရေးမှူးချုပ် Guy Ryder ကတော့ဝင်ငွေနှဲပါတဲ့တိုင်းပြည်တွေကအလုတ်ကိုင်းအခြေအနေတွေဟာဝင်ငွေမြင့်မာတဲ့တိုင်းပြည်တွေအတွက်ပိုမိုဆိုးရမယ်လို့ခန့်မှန်းထားပြီးချမ်းသာတဲ့နိုင်ငံတွေဟာကာကွယ်ဆေးရရှိမှုကြောင့်အလင်းမြန်မဲ့နလန်ထလာနိုင်ွယ်ရှိတယ်လို့ဆိုပါတယ်
။ For many millions of people the working hour losses
လူမှုပလုံရေးအကာအကွယ်မရှိတာကလည်းတစ်ကြောင်းဖြစ်တာကြောင့်တာမောင်းများစွာသောလူတွေကအလုတ်ကိုင်းနိုင်ရင်ပေါင်းများစွာဆုံးရှုံးကြရမှာဖြစ်ပါတယ်။ရှင်းရှင်းလေးပါပဲ။ပို့ပြီးတော့ဆင်းရဲလာမဲ့သဘောပါ။အခုတော့ခက်မှန်းကြီးလူ30တန်းလောက်ဟာတနေ့ဝင်ငွေ $1.9 အောက်ရောက်ပြီးတော့အလွန်အမင်းဆင်းရဲသွားကြပြီဖြစ်တယ်လို့ရိုက်တာကပြောဆိုသွားတာပါ။ဆင်းရဲမွေးတည်မှု short chart တိုက်ဖြစ်ရေး9နှစ်လောက်လုံးလာခဲ့သမျှ COVID ကပ်ဘေးကြောင့်တဲတဲ့ရေသွန်ဖြစ်သွားရတယ်လို့သူကဆိုပါတယ်။2021ပထမနှစ်ဝက်အတွင်းလက်တင်အမေရိက၊ Caribbean ဒေသ၊ဥရောပနဲ့ဗဟိုအာရှဒေသတွေဟာအဆိုးဆုံးခံရမဲ့ဒေသတွေဖြစ်ပြီးဒုတိယနှစ်ဝက်လောက်မှပဲအလုပ်ကိုင်တွေပြန်လည်ကောင်းမွန်လာမယ်လို့အစိုးရကစားထဲမှာခန့်မှန်းထားပါတယ်။အမျိုးသမီးတွေကလည်းအကြီးကျယ်ဆုံးရှုံးရမှာဖြစ်ပြီးတော့လိမ်ပိုင်းသားတို့ညီမျှမှုကိုလည်းကပ်ပီဂျီကချိန်ချောက်နေတယ်လို့ရိုက်တာကသတိပေးထားပါတယ်
။ Women have been more likely than men to lose work
အမျိုးသမီးတွေကအမျိုးသားတွေတက်ပို့ပြီးတော့အလုပ်ကိုင်တွေဆုံးရှုံးရမှာဖြစ်ပြီးတစ်ချိန်တည်းမှာပဲပတ်စံမရတဲ့အလုပ်တွေပြုစုဆောင်ရှောက်ရတဲ့အလုပ်တွေကိုသူတို့အဖို့တိုးပြီးတော့လုပ်လာရမှာဖြစ်တယ်။ဒါကိုအေးအေးယူဆောင်ရွက်မှုမရှိရင်ခေတ်နောက်ကျခဲ့ပြီဖြစ်တဲ့လိန်ခွဲကြတဲ့ခက်ကိုပြန်သွားတာပဲလို့ရိုက်တာကဆက်ပြောသွားပါတယ်။လူငယ်တွေဟာလည်းကပ်ဘေးရဲ့တည်ရောက်မှုကိုစိုးစိုးဝါးဝါးခံရပြီးအလုပ်လက်မဲ့နှုန်းဟာ2020ခုနှစ်အတွင်းက 8.9% နှုန်းရှိခဲ့တယ်လို့ ILO အစီရင်ခံစာကဆိုပါတယ်။ဒါရီယာသူတို့ရဲ့အလုပ်တင်အတွေ့အကြုံကိုထိခိုက်စေပြီးရေရှည်မှာသူတို့ရဲ့အလုပ်ကိုင်အခွင့်အလမ်းနဲ့ဝင်ငွေကိုပါသွားပြီးတော့ထိခိုက်စေမယ်လို့ဆိုပါတယ်။ကပ်ဘေးကြောက်ထိခိုက်ရတဲ့အုပ်စုတွေကိုအဓိကရည်ရွယ်တဲ့ပြည်လဲထူထောင်ရေးမဟာဗျူဟာမရှိခဲ့ရင်ကမ္ဘာကြီးမှာမငြိမ်းချမ်းမှုတွေဆက်ပြီးတော့စိုးစိုးဝါးဖြစ်ပေါ်နေဦးမယ်လို့ဖော်ပြထားပါတယ်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတို့ချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့ဆက်သွယ်ပြီးမြန်ကန်တစ်ခုကိုတင်ပြပေးချင်ပါတယ်မြမဆရာနာသိမ့်မှုအရေးကြောင့်ရိုဟင်ဂျာအရေးကိစ္စအပေါ်နိုင်ငံတကာရဲ့စိတ်ဝင်စားမှုရော့ကြမသွားစေရေးတမ်မတ်ကြီးတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေအင်ကာနီကဆွေးနွေးကြပါတယ်။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်ယုံ၊ကနေဒါ၊ဆော်ဒီအာရေဗျာ၊တူရကီတန်ယုံတွေနဲ့ Global Center for Responsibility to Protect တို့ကစီစဉ်ပြီးမြန်မာလက်ရှိအခြေအနေနဲ့ရိုဟင်ဂျာလူနည်းစုအပေါ်ရိုက်ခတ်မှုခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတာမှာပါဝင်ဆွေးနွေးခဲ့တဲ့လူခွင့်ရေးလှုပ်ရှားသူမဝေဝေနုကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီကဆွေးနွေးချက်တွေထဲမှာတော့ဒီအာနာသိမ့်ပြီးရဲ့နောက်ပိုင်းမှာရိုဟင်ဂျာကိစ္စမှေးမိန်တယ်လို့ဟိုဖြစ်သွားပြီးရောပေါ့နော်စိတ်ပြီးရောကကဘာနေပြီးရောကဘာနေပြီးရောအရင်ပေးမှုအာရော့သွားတဲ့သဘောမျိုးတွေ့ရတာကိုသူတို့အနေနဲ့ထောက်ပြတာဖြစ်ပါတယ
်အဲ့လို
ဖြစ်ချင်းအဖြစ်တာဟာဒါမြန်မာနိုင်ငံအတွက်လည်းမကောင်းတယ်လို့ရိုဟင်ဂျာတွေအတွက်လည်းမကောင်းဘူးဆိုတဲ့သဘောဒါကြောင့်မို့လို့ဒီ ရောဟင်ဂျာတွေပေါ်မှာကျူးလွန်နေတယ်ရာဆွေးမှုတွေကိုကျူးလွန်ထားတဲ့စစ်သားတွေကနေပြီးတော့အာဏာသိမ်းတာဖြစ်တယ်ပေါ့နော်စစ်ကောင်းဆောင်တွေကနေပြီးတော့ဆိုတော့ဒီစစ်ကောင်းဆောင်တွေကိုအရေးယူဖို့အရေးကြီးရယ်ဓမ္မတာလည်းရင်းမြန်မာပြည်မှာငြိမ်းချမ်းရေးရနိုင်မယ်ဆိုတဲ့သဘောမျိုးတွေကိုကျွန်တော်တို့ဒီအဓိကထားဆွေးနွေးသွားတာကိုတွေ့ရပါတယ်ရှင
်ဟုတ်ကဲ့ရှင်ဒီဆွေးနွေးပွဲမှာကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘောလ်ကန်ဘော့စကီးကလည်းတက်ရောက်တာတွေ့ပါတယ်ရှင်သူကအဓိကဘာများဆွေးနွေးပါတယ်လဲရှင
်ဟုတ်ကဲ့ရှင်ဒီကုလသမဂ္ဂရဲ့အထွေထွေညီလာခံဥက္ကဋ္ဌကသူကဒီသူဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာဒုက္ခသည်တွေသွားရှိခဲ့တဲ့သူ့ရဲ့တွေ့ကြုံရဲ့နောက်မြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့ဒီကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့ဒီစစ်တပ်ကနေပြီးတော့ပြည်သူတွေအပေါ်မှာကျူးလွန်တဲ့ကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်မှုတွေအကြောင်းကိုသူပြောသွားပါတယ်ပြီးတော့စစ်စွမ်းနာကကျွန်မပြောသလိုပဲဒီစစ်တပ်ကိုတာဝန်ယူမှုတဲ့တာဝန်ခံမှုလောက်ခိုင်းဖို့အရေးကြီးရဲ့ဆိုတဲ့ကိစ္စရက်တွေကိုလည်းဆွေးနွေးသွားပါတယ်ရှင်
ဟုတ်ကဲ့ရှင်နောက်တစ်ခုကဒီဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးပေါ့နော်ဒေါက်တာအဗ်ဒူမိုမန်ကရောအဓိကဘယ်လိုကိစ္စမျိုးကိုဇောင်းပေးဆွေးနွေးပါတယ်ရှင
်သူကလည်းအဲ့ဒီကိစ္စရက်ကိုပဲအဓိကဒီမြန်မာနိုင်ငံရဲ့ပြဿနာကိုအမြဲဆုံးဖြေရှင်းပြီးတော့ဒီဟိုဝင်ကြဒုက္ခသည်တွေပြန်လာနိုင်ရေးပြီးလို့ရှင်ဒီဒုက္ခသည်တွေရဲ့အခြေအနေဘင်္ဂလားဒေ့ရှ်မှာရှိနေတဲ့အခြေအနေစသဖြင့်အဲ့ကိစ္စတွေသူဆွေးနွေးတာဖြစ်ပါတယ်ဒီ
ဟုတ်ကဲ့
တရားမျှတမှုရရှိရေးဒါ countable ဒီကိစ္စတရားမျှတမှုရရှိရေးကိစ္စနောက် ဒီမြန်မာစစ်တပ်ပေါ်မှာနိုင်ငံတကာရဲ့ဖိအားပေးမှုတွေပို့ပြီးတော့တိုးမြှင့်ဖို့တိုးချဲ့ဖို့လိုတယ်ဒါမှပြဿနာတွေပြည်လဲသွားနိုင်မယ်ဆိုတဲ့ဟာမျိုးသူရှင်းနေတော့သွားတာဖြစ်ပါတယ်ဟုတ်
ဟုတ်ကဲ့ရှင်ဆိုတော့ဒီအင်ကာနစ်ဆွေးနွေးပွဲခေါင်းစဉ်ကဒီလက်ရှိမြန်မာနိုင်ငံရဲ့အခင်းကျင်းကြောင့်ရိုဟင်ဂျာလူနည်းစုတွေအပေါ်ရိုက်ခတ်မှုပေါ့နော်ဆိုတဲ့ခါရောက်တော့ဟိုအဓိကဒီဆွေးနွေးခဲ့တဲ့အထက်မှာရိုဟင်ဂျာတွေအပေါ်မှာဆင်အာနာသိမ့်မှုရဲ့ကြရက်ကဘလောက်ရိုက်ခတ်တယ်လို့ဟိုဆွေးနွေးပွဲမှာအပြေထွက်ပါတယ်ရှင
်အဲ့တော့ကကျမတို့ဆွေးနွေးပွဲတစ်ခုလုံးကဒီဆင်အာနာသိမ့်မှုအခြေအနေပြီးလို့ရှင်ရိုဟင်ဂျာတွေအပေါ်မှာရိုက်ခတ်မှုတွေပေါ့နော်အဲရိုက်ခတ်မှုတွေလို့ပြောတဲ့အခါမှာလက်ရှိမြန်မာပြည်မှာရှိနေတဲ့အနေအထားတွေနောက်ပြီးတော့ဘင်္ဂလားဒေ့ရှ်နဲ့တခြားဒေသတွေမှာအကာအကွယ်မဲ့နေမှုတွေကိုကျမတို့ဟိုဒီပုံရအားဖြင့်ဆွေးနွေးသွားပါတယ်အဲ့မှာမှအဓိကတိုက်တွန်းချက်တွေကအဓိကထွက်လာစဉ်းစားချက်တွေကတော့ခုနရိုဟင်ဂျာတွေကိုဒီ protection ပေါ့နော်ကာကွယ်မှုပေးဖို့ဒီပြည်တွင်းမှာရောပြည်ပမှာရောကာကွယ်မှုပေးဖို့လိုတယ်မှန်တကယ်ဒီ crisis ကိုဒီပြဿနာပြည်လည်သွားဖို့ဆိုလို့ရှိရင်မြန်မာပြည်တွင်းထဲမှာဖြေရှင်းရမှာဖြစ်တယ်အထူးသဖြင့်ဒီရိုဟင်ဂျာတွေပုံမှန်ကျူးလွန်ထားတဲ့ကျူးလွန်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုကိုလောက်ခိုင်းဖို့လိုတယ်နောက်အဲ့လိုလို့ဖြစ်လာဖို့အတွက်စစ်တပ်ကိုဖိအားပေးဖို့လိုတယ်စစ်တပ်ကိုအေးအေးယူဆောင်ရွက်ဖို့လိုတယ်ဆိုတော့လမ်းကြောင်းပေါ်မှာအခြေခံပြီးကျမတို့ဟိုဆွေးနွေးချက်တွေကအဲ့ဟာတွေပါပဲရှင်ဟုတ်အဓိကတော့အဲ့ဟာတွေအဓိကပေးပြီးဆွေးနွေးသွားတဲ့တဘောပါဟုတ
်ဟုတ်ကဲ့အဲ့တော့ဒီနိုင်ငံဒီမြန်မာနိုင်ငံမှာဆင်အာနာသိမ်းမှုကြောင့်ရိုဟင်ဂျာအရေးကိစ္စအပေါ်မှာနိုင်ငံတကာရဲ့စိတ်ဝင်စားမှုအလေးပေးမှုရော့မသွားစေဖို့ဆိုတဲ့ရည်ရွယ်ချက်လည်းပါတယ်လို့ကျွန်မသိထားပါတယ်ဆိုတော့ဒီဆွေးနွေးပွဲမှာရောတကယ်ပဲမြန်မာနိုင်ငံမှာဆင်အာနာသိမ်းမှုဖြစ်တာကြောင့်မလို့ဒီရိုဟင်ဂျာအရေးကိစ္စမှာနိုင်ငံတကာရဲ့စိတ်ဝင်စားမှုကတကယ်ပဲရော့ကျသွားတယ်လို့ဆွေးနွေးသူတွေကဆွေးနွေးကြပါသလားဘယ်လိုမျိုးဆွေးနွေးကြပါသလဲရှင်
မြန်မာရဲ့မြန်မာပြည်မှာခုလိုမျိုးဆင်အာနာသိမ်းမှုဖြစ်လာတဲ့နောက်ပိုင်းမှာဒီရိုဟင်ဂျာတွေရဲ့အရေးကိစ္စကိုနိုင်ငံတကာမှာဆွေးနွေးမှုတွေနှိမ့်နေသွားတာအမှန်ပဲဖြစ်ပါတယ်။အဓိကဆွေးနွေးကြတဲ့အထဲမှာအဲ့ဒါကိုလည်းထောက်ပြဆွေးနွေးပါတယ်။နောက်တစ်ခုကကျွန်မအနေနဲ့ထောက်ပြတာကတော့ဒီရိုဟင်ဂျာကိစ္စနှိမ့်နေသွားသည်ရှိတော့မရှိတော့ရိုဟင်ဂျာကိစ္စသည်မြန်မာပြည်ရဲ့အရေးဖြစ်တယ်။မြန်မာပြည်ရဲ့အဓိကအကျဆုံးသောပြဿနာတစ်ရပ်ဖြစ်တယ်။ဒါကြောင့်မို့လို့ဆင်အာနာသိမ်းနေတဲ့ကာလမှာပို့ပြီးတော့မှဒီကိစ္စကိုကျွန်တော်တို့ဖြေရှင်းဖို့လိုတယ်ဒီကိစ္စကိုအကြောင်းပြုပြီးတော့စစ်တပ်တွေကိုစစ်တပ်ကိုပေါ့နော်အာနာသိမ်းစစ်ကောင်းဆောင်တွေကိုတာဝန်ယူမှုပြစ်ပေးရေးယူမှုတွေလုပ်ဖို့လိုတယ်ပေါ့နော်ရိုဟင်ဂျာကိစ္စကိုတီးခြားကိစ္စရဲ့အနေနဲ့ကျွန်တော်တို့စဉ်းစားလို့စဉ်းစားတာမျိုးမဖြစ်သင့်ဘူးအဲ့လိုမျိုးရိုဟင်ဂျာကိစ္စကိုတီးခြားဒီစားရလို့မျိုးစဉ်းစားပြီးတော့ကင်ပြယ်မယ်ဖြည့်ရှင်းမယ်ဆိုလို့ရှိရင်ကျမတို့ကရေရှည်မှာအဖြေရနိုင်မှာမဟုတ်ဘူးဆိုတဲ့ဟာမျိုးတော့ကျမထောက်ပြဆွေးနွေးခဲ့ပါတယ်မှာ
ဟုတ်ကဲ့ရှင်မဝေနုအဲ့တော့ဒီမြန်မာဘက်ကအနေနဲ့ရောခုနမဝေဝေနုပြောတဲ့တက်ရောက်ပြီးတော့ဆွေးနွေးတဲ့အထက်မှာမြန်မာဘက်ကရောကိုယ်စလဲဒီပေါ့နော်ပါပါသလားရှင်ဟိုဘယ်သူတွေများ
မြန်မာဘက်က
ဟုတ်ကဲ့
မြန်မာဘက်ကဆိုသူကမြန်မာအစိုးရတွေဘာတွေတော့ဘယ်သူမှသူတို့မဖိတ်ဘူးကျွန်မတယောက်ပဲပါတာပေါ့ရှင
်အော်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒီ NUG တို့ဘာလို့ဒီဘက်ကလူတွေလည်းမပါဘူးပေါ့နော
်NUG တို့ဘာလို့ပါတာမတွေ့ပါဘူးရှင်ဟုတ်အမမြန်မာဘက်ကရှူတောင်းဆိုတာအမဘသူရဲ့ရှူတောင်းကိုပြောတာလေ
ဟုတ်ကဲ့ဒီလိုပါအခု
စစ်တပ်ရဲ့ရှူတောင်းလားဘသူရဲ့ရှူတောင်းကိုပြောတာလေအမ
ဟုတ်အခုဆိုလို့ရှိလို့ရှိရင် NUG ရောစစ်တပ်ရောပေါ့လေ NUG ဘက်ကလည်းဒါသဘောထားပြောင်းလာတဲ့ဟာမျိုးတွေ့ရပါတယ်အရင်တော့ကလည်းဒါဒီလွတ်တော်အမတ်တွေပဲလေဒီဟိုရိုဟင်ဂျာဆိုတဲ့အုံနှုံးကိုသူတို့ဒါလက်မခံခဲ့တာကနေအခု NUG ဆိုပြီးတော့ဖြစ်လာတဲ့အခါမှာရိုဟင်ဂျာဆိုတာကိုလက်ခံလာတဲ့အော်နောက်ခါရိုဟင်ဂျာအရေးမူဝါဒဆိုပြီးတော့သူတို့ပြောလာတယ်ဒါသူတို့ဘက်ကပြောင်းလဲလာတဲ့အချက်ပေါ့လေနောက်စစ်တပ်ဘက်ကတော့ဒါရိုဟင်ဂျာဆိုတာကိုသူတို့လက်မခံဘူးဆိုတဲ့သဘောမျိုးလဲပြောတော့ဒီမြန်မာဘက်ကပေါ့လေဒီလူတွေရဲ့အတန်ဒီလူတွေရဲ့ရှုမြင်ချက်ကိုထည့်သွင်းပြီးတော့ဆွေးနွေးတာမျိုးစဉ်းစားတာမျိုးပေါ့လေအဲ့ဒါမျိုးများပါသလားလို့ကျွန်မမေးတာပါရှင်ကျွန်မဟိုကျွန်မစစ်ဆန
်ကျမစစ်စနာကျမဖိတ်ကြလို့ကျမတော့တက်တယ်အမှန်နဲ့ဒါပေမဲ့အဲ့မှာစစ်တပ်ဘက်ကပါတာလဲကျမမတွေ့သလို NUG ဘက်ကပါတာလဲမတွေ့ဘူးရှင
်ဟုတ်ကဲ့ဟုတ်ကဲ့ဒီ NUG ရဲ့မူဝါဒနဲ့ပတ်သက်ပြီးတော့များထည့်သွင်းဆွေးနွေးကြတာရှိပါသလားရှင်အဲ့ဒီဟုတ်မဝေဝေနူးอ่ะမဟုတ်ဖင်တဲ့တခြားသူတွေอ่ะပေါ့เนาะမြန်မာဘက်ကတော့ဒီရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဘလောက်ဖြည့်ရှင်းလို့စိတ်စိတ်ဝင်စားစိတ်ဟိုပြင်းထန်လာလဲဟိုဘလောက်တော်မှာပဲဒီရိုဟင်ဂျာအပေါ်မှာမူဝါဒသဘောထားပြောင်းလာပြီလဲဆိုတဲ့ဟာမျိုးများဟိုဆွေးနွေးချက်မှာပါပါသလားရှင
် NUG ရဲ့ policy နဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အထဲမှာထက်သွင်းဆွေးနွေးသွားတာမျိုးတွေ့ရပါတယ်ဒါပေမဲ့အဲ့ဒါကိုအထူးတလဲဟိုအခြေလဲဆွေးနွေးတာမျိုးတော့မရှိပါဘူးအမှတန်မတ်တယောက်နှစ်ယောက်ကနေပြီးတော့ဒီကိစ္စကို NUG ရဲ့ policy position နဲ့ပတ်သက်ပြီးတော့ပြောဆိုသွားတာမျိုးတွေ့ရပါတယ်ဟုတ်
ဟုတ်ကဲ့ပါရှင်လူခွင့်ရလှုပ်ရှားသူမဝေဝင်းတို့အထူးပဲကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ကျေးဇူးပါမ
ဗီယိုအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ဗီယိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်view in my internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆာရီမှာ application ရယူနိုင်ပါတယ်နော်။ view in american တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA အမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်ဇွန်လ16ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုကတော့သတင်းဖတ်ဆင်ကဏ္ဍတွေကိုတင်ပြပေးမှာပါအမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာအစီအစဉ်ကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပြီးအခုအရင်ဆုံးတော့အင်ကာနီညချန်ဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးခြင်းပါတယ်ချင်းပြည်နယ်မင်းတပ်ဖက်မှစစ်တပ်နဲ့ CDF ချင်းပြည်ကာကွယ်ရေးအဖွဲ့ကြားတိုက်ပွဲတွေဖြစ်ပြီးတဲ့နောက်အိုးအိမ်ဆွတ်ထွက်ပြေးရတဲ့စစ်ဆောင်တွေရဲ့အဓိကလူလာချက်ကတော့လက်နက်ကင်တွေလုံးဝမရှိတဲ့ဘေးကင်းလုံခြုံတဲ့နေရာပဲဖြစ်တယ်လို့စစ်ဆောင်တွေကအကူအညီပေးနေသူတဦးက VOA ကိုပြောပါတယ်။လက်ရှိမှာစစ်တပ်ကလမ်းကြောင်းတွေကိုပိတ်ထားတဲ့အတွက်စစ်ဆောင်တွေစီကိုစီးဝါနဲ့ရိတ်ခါတွေထပ်မပို့နိုင်တာကြောင့်ရိတ်ခါပြတ်မဲ့အခြေအနေကျန်းမာရေးပိုင်းတကယ့်ကိုစိုးရိမ်စရာဖြစ်တယ်လို့လည်းမင်းတပ်စစ်ဆောင်စခန်းများစီမံခန့်ခွဲရေးကော်မတီကတာဝန်ရှိသူတို့ဖြစ်တဲ့ကိုယောဂီကပြောပါတယ်ကိုကျော်ကျော်သိဆက်သွယ်မိမြန်ထားပါတယ်ရှင
်ကျွန်တော်ပထမဦးဆုံးသိကျင်တာအခုကိုယောဂီတို့ဒီအကူအညီပေးနေတဲ့မင်းတပ်ဘက်ကစစ်ဆောင်အရေးအတွက်ကဘယ်လောက်များရှိပါလဲခင်ဗျဟ
ိုကျွန်တော်တို့စီမှာဟိုတရားဝင်စီရင်ပောက်တာပေါ့နော်စီရင်ပောက်တာထဲကတပေါင်းကျော်လေးရှိတယ်ဆိုတော့ဟိုခမန့်ချီကတပေါင်းခွဲအဲ့ဒီကျွန်တော်တို့စီမှာရိတ်ခါလာတော့တယ်ကျွန်တော်ကဘုံကမတည်နေလေရိတ်ခါဖြတ်ပေးတယ်အဲ့ဒီနေရာမှာစီးပေါက်တာကတပေါင်းတစ်ထောင်နဲ့ရှိတယ်ဒါကကျွန်တော်တို့ပြီးခဲ့တဲ့ဟိုတိုက်ပွဲကြီးမှာစခဲ့တဲ့အခြေအနေ
ဟုတ်
တိုက်ပွဲကြီးကဒီရှက်ရွာတိုက်ပွဲကြီးလေဒီဖယားတစ်ခါချောင်းဆုံတိုက်ပွဲကြီးလေရှူအောင်တိုက်ပွဲကြီးလေဒီအဲ့ဒီတိုက်ပွဲ၃နေရာလုံးကဒီအလေလောက်မှာတော့စစ်ဆောင်အများပြားကြီး
ဟုတ်ကဲ့
ဒါတော့ဒီဖြစ်ဆောင်တွေကအပြီးရှုကြတယ် ြည့်တဲ့အခါကျတော့ဟိုစစ်ဆောင်နေစရင်းကကျွန်တော်အထက်5000လောက်ကတော့ပြီးတယ်ထပ်ပြီးတာပေါ့နော
်ဟုတ်ကဲ့
နောက်ထပ်ဟိုကျန်တဲ့4000ဝန်းကျင်ကဒီတော်ရဲမှာတောင်ရတဲ့ဒီထိုးတယ်ပြည်မတားလည်းပတ်တည်ခူးတယ်တော်ရဲမှာရှောင်းနေက
ြဟုတ်ကဲ့ခင်ဗျာ
ဆိုတော့စစ်ဆောင်နေ
โอเค
ครับไปอ่ะครับโอเค
โอเคไอ้นี่
ไปอ่ะเนี่ยซิช่องนี่แค่อยากคิดได้อ่ะ
โอเคไอ้ซิช่องนี่อกลง
อ่ะโ
อเคไอ้ซิช่องนี่อกลงอ่ะเมนเทลมิวเนี่ยเมนเทลปะวินจินก็ลูกเลยป่ะล่ะ
โอเคล่ะสรุปโอ้โหปฐมตึกก็เราก็เมนเทลมาตะเกก็ติดติดปฐมจินก็ไอ้ตัว34ตรงอ่ะตะเกเมย์33ตัวตะเกအဲ့တော့ဒုတိယတိုက်ပွဲပြီးတဲ့အနေအထားမှာစကားစကားမင်းတမျိုးကဲကိုတဲ့နေတီတီနဲ့ထူတယ် TDF တော့လကောင်းပြီးသူတော့မခွဲဘူးအတကုံထူတာကတော့အဲ့ဒီမှာစာပြီးပြေးကြတာဆိုတော့စစ်ဆောင်နေရဲ့အစကမေ7/5ရက်နေ့မှာစကားစကားတဲ့နေတီနဲ့မျိုးထဲမှာအတကုံထူတယ်မျိုးထဲကလူတွေကိုဖမ်းတယ်လူသားတွေတည်းဖြစ်လို့တယ်ပြီးရအစီအစ်ကိုခိုင်းတယ်ပြီးရင်သူတို့အနောက်ကလိုက်တယ်အဲ့လိုမျိုးအနေအထားမှာဒါကစစ်ဆောင်နေရဲ့အစ
ဟုတ်ကဲ့
ဒီ5ရက်လောက်မှာအလိုမျိုးဖြစ်လာတော့အားလုံးပြီးတယ်ပြီးကြတဲ့အခါကျတော့ဒီက55ကစပြီးတယ်စပြီးပြီးတော့မှ20ရာရွာတွေကအကုန်လုံးပြီးကြတယ
်ဟုတ်ကဲ့ခင်ဗျာ
20ရာရွာတွေဒါလည်းအဖြစ်ဖြစ်မနေဘူးခင်ဗျာဒါပေမဲ့သူတို့မှလည်းဟိုရောက်လာတဲ့အနေအထားမှာစစ်ဆောင်ကိုတန်းနေဘုံကြီးကျောင်းတွေဒါပင်ကျောင်းတွေဖျားကျောင်းတွေမှာအဲ့ခံတယ်အဲ့ဒီမှာစစ်ဆောင်တွေစနေတယ်ဆိုတော့ကူကဖစ်ဆောင်ကြီးပြီးတဲ့နေရာကတနေရာရှိတယ်ဆရာ။ဟိုမှာမင်တမျိုးရဲ့တောက်ဖက်ခန်းနဲ့မင်တမျိုးရဲ့မြတ်ဖက်ခန်းကိုပြီးကပြေး
။ဟုတ်ကဲ့
။အဲ့တော့ကျွန်တော်ကနေရာကမင်တမျိုးရဲ့မြတ်ဖက်ခန်းမှာနေတယ်
။ဟုတ်ကဲ့။
မင်တမျိုးရဲ့တောက်ဖက်ခန်းမှာဖစ်ဆောင်ဦးကြီးတဲ့ကောင်တော့5000ဝန်းကျင်ခန့်ရှိမယ
်။ဟုတ်ကဲ့။မင်တ
မျိုးရဲ့မြတ်ဖက်ခန်းမှာကျွန်တော်ဒီရဲ့ဝမ်မတူတို့လုရှဲတို့ခွေးရင်းတို့မချိန်ထော်တို့အဲ့ဒီရွာဖက်တီမှာကျတော့ဖစ်ဆောင်နေအော်ရွာပေါင်းကတော်တော်များတယ်ကြာ
ဟုတ်ကဲ့
ဖစ်ဆောင်နေလက်ခံထားတဲ့ရွာပေါင်း89ရာရှိတယ်အဲ့ဒါ89ရာထဲမှာဖစ်ဆောင်ဦးကြီးကမင်းတည်းရဲ့လက်ဆက်ချက်မှာတကောင်းကျော်လောက်ရှိတယ
်ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့ကအဲ့ဒီအနေထားမှာ main committee ဖွဲ့တယ်main township IDP camp management committee ဖွဲ့တယ်မှာဒီ IDP camp ကကိုယ်စီလေးတာဝန်ခံရလို့ဖိတ်ခေါ်တယ်ပြီးရင်ကျွန်တော်တို့ကဒီlink committee ဖွဲ့တယ်ဖွဲ့ပြီးတော့မှ link committee ဖွဲ့ရခဲ့ရတယ်ဒီရောက်လာတဲ့အထူးဝင်ဒီကိုအားလုံးဒီကရဆောင်ဝင်ပြီးပေါ့နော်အဲ့ဒါဝင်ပြီးစူးပြီးကျွန်တော်တို့ဖွဲ့တယ်ဆိုတော့ကျွန်တော်တို့မှဖွဲ့လိုက်တဲ့အခါကျတော့ကျွန်တော်တို့မှစည်င်းပေါက်တယ်စည်မပေါက်တဲ့ရွာလည်းရှိတယ်စည်င်းပေါက်တဲ့ရွာရဲ့စည်င်းရညာတပေါင်းကျော်ရှိတယ်ဟောဒါကဟိုစကားစကားဒီလေးကျွန်းလာပိုင်းတက်ကိုမတိုင်ခင်တော့ကျွန်တော်မှစည်ပေါက်တာတော့ပြလာမှာအစောပိုင်းကကျွန်တော်ပြောပြတယ်ချွေရွာပြီးရင်ဖျားစခန်း၆ဆုံးတိုက်ပွဲရှိအောင်တိုက်ပွဲဒီမှာဒီစကားစတက်ကထိုးစစ်ပြီးတကုံစင်လာတယ်ထိုးစစ်စင်လာတဲ့နေရာမှာသူကလက်မျက်ကြီးအတန်းကကျွန်တော်စစ်ပီးချောင်းစခန်းနဲ့အတိုင်းပါကြားနေရကျွန်တော်စစ်ပီးချောင်းနဲ့ဆက်ပြီးတယ်တချို့ကလည်းအစောပိုင်းကျွန်တော်ပြောပြတယ်လို့ပဲတော့ခဲ့ကိုပြီးတယ်တချို့ကကျတော့လည်းဒီမကွေးတိုင်းကိုပြီးတယ်စစ်ချောင်းဟုတ
်ကဲ့
ဆိုတော့ဖြစ်တယ်မှာဆင်းရဲကတော့မမြင်တော့ဘူးပေါ့ဟုတ်ကဲ့လား
ဟုတ်ကဲ့ဆိုတော့ဒီစစ်ဆောင်တွေထဲမှာဟိုနောက်လို့တက်ကြီးရွယ်ဦးတွေကိုဝင်ဆောင်အမျိုးသမီးတွေကလေးငယ်တွေလည်းပါမှာပေါ့နော
်ဟုတ်ပါတယ်ဗျဟိုကိုဝင်ဆောင်အမျိုးသမီးကလည်းကျွန်တော်တို့အရင်အကြကျွန်တော်တို့စေင်းပေါက်တာတင်အကြ100လောက်ရှိတယ
်
ဟိုထဲမှာကလေးမျိုးတွေဒီဆရာမှာကလေးမျိုးတွေလူတဲတွေကို100ယောက်ဝင်ပြည်ရှိပါတယ
်ဩဩကလေးငယ်တွေရောဘယ်လောက်များရှိလဲ
တကြီးရွယ်ဦးဟုတ်ကဲ့တကြီးရွယ်ဦးနဲ့ပတ်သက်လို့ဆိုတကြီးရွယ်ဦးရဲ့လုံးဝ indigenous people တွေပါပါတယ
်ဟုတ်ကဲ့ဟို
လုံးဝဟိုမြန်မာတော့ရေအစီထိုးထားတဲ့ဟိုအပွားကြီးတွေပိုးပွားတွေပါတယ်သူတို့ကလည်းဟိုလုံးဝပြေးနေကြပါတယ
်ဟုတ်ကဲ့ခင်ဗျာကလေးငယ်ရောဘယ်လောက်များရှိလဲကိုရန်ကိုယောဂီတီလား
ကလေးအများဆုံးတော့ကျွန်တော်ကလေးငယ်ပဲကြာ
အ
င်းဒီမှာကျွန်တော်တို့ကဟိုပြီးလာတဲ့အနေအထားမှာကလေးငယ်ပေါ့နော်ဘယ်လောက်ရှိမလဲဆိုရင်ကျွန်တော်တို့ဆွေးရရတော့ကလေးငယ်ကကျွန်တော်ရခိုင်ပုံပုံများတယ်ဗ
ျဟုတ်ကဲ့
ဘယ်လောက်အောက်လဲဆို70အောက်ကလေးတကယ်ဝင်းတင်ကလေးကတော်တော်များပါတယ
်ဟုတ်ကဲ့ခင်ဗျဆိုတော့အခု
ကတော့မှာဆက်ခွေးလိုက်တယ်ဟုတ်ကဲ့ပါ
ပြောပါဦး
ပြောပါဆရာဟုတ်ကဲ့ ကျွန်တော်ဟိုကျွန်တော်တို့ filter speaker ထဲမှာထည့်ပြီး filter ခံလိုက်တော့ဒီ sensitive အောက်ကလေးကလည်းတော်တော်များတယ်ပြီးတော့၆ဒီအောက်ကလေးကလည်းတော်တော်များတယ်ဒါပေမဲ့အများဆုံးကတော့ sensitive အောက်ကလေးပိုများပါလေ၆ဒီအောက်ကလေးက sensitive အောက်ကလေးထက်တော့မများဘူးပေါ့
ဟုတ်ကဲ့ခင်ဗျအခုအဲ့ဒီဘက်မှာရာသီဥတုကရောဘယ်လိုရှိနေလဲကိုယောဂီ
ရာသီဥတုကကျွန်တော်တို့မှာမိုးရွာတာတပတ်တော့ရှိပါတယ
်
ရာသီဥတုကတော်တော်ဆိုးပါလားကျွန်တော်တို့တောင်ပေါ်မှာကမိုးရွာပြီဆိုလို့ရှိရင်ကဟို find တက်တယ်တနေကုန် find တက်တာ
နေ
ရာကြည့်တဆက်မှမမြင်ရဘူးတနေကုန် find တက်တယ်မိုးကကျဝင်တုံးလို့အတကုန်ရွာတယ်အဲ့လိုလေသာရှိတယ်ဆိုတော့တပိဆောင်နေနေနဲ့တော့ရဲမှာဒီလိုရာသီဥတုနေထားနေနဲ့နေရတယ်ဆိုတော့သူကရေရှည်တော့ကျွန်တော်တို့ကအဆင်မပြေနိုင်ဘူးပေါ့နော
်ဟုတ်ကဲ
့တကယ်တကယ်တက်အဲ့လိုနေနိုင်တယ်ဒါနဲ့ရေရှည်ကြတော့ချမ်းသာလာပြီဝက်ကျဲဝက်ချော်ကြီးစားဖြစ်လာမယ်ဒီအတက်အန်ဒရဆိုးရရတဲ့အချမ်းမကြီးဆိုင်းရှိလာနိုင်တယ်ဒါကဟိုမိုးရာသီရဲ့အနေထားပြီးရင်နောက်တစ်ခုရှိတာကကျွန်တော်တို့ဆာနာကိခါပါဟုတ
်ကဲ့ဆို
တော့ဆာနာကိခါကလည်းဒီစကားစား2ဖြစ်စင်လာတဲ့နေရာတွေကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဆာနာကိခါ top ပုံစံကြောင်းဒီမှာဒီက base လို့ပြီးတော့စကားစား2ဖြစ်စင်လာတယ်ဟ
ုတ်ကဲ့
ဆိုတော့ကျွန်တော်တို့မှာအဲစပီရှယ်နေတဲ့ဒီကတည်းကထပ်ပေါ်နံကောင်းနေပြီးသွားတာကစက်ပတ်လောက်ရှိပ
ါလူစစ်ဆောင်နေဒီလောက်ရေတွဲရှိတဲ့စစ်ဆောင်တွေအတွက်ဟလာလိုအပ်ချက်တွေကတော့များမယ်ဆိုတာတော့သိကြပါတယ်ဆိုတော့အဲ့ဒီလိုအပ်ချက်တွေထဲမှာအခုအချိန်မှာအလိုအဆုံးကဘာတွေများရှိနေလဲကိုယောဂီ
ဟုတ်ကဲ့ပါကျွန်တော်တို့စစ်ဆောင်နေအဆပ်လောက်တွေကလိုအပ်ချက်တွေအကုန်လုံးပဲဗျာဆရာရဲ့ဒါပေမဲ့ကျွန်တော်တို့အတွက်အလိုအဆုံးအရာကကျွန်တော်တို့စစ်ဆောင်ဘုံချုပ်ဖိတ်ချရတယ်ဟိုလက်လက်ခံနေလုံးဝမရှိရတဲ့ safe zone ကဆိုတော့တော်နံပါတ်
1ဟုတ်ကဲ့ဆ
ုံးပါဟုတ်ကဲ့ကျွန်တော်လည်းလေ့လာတယ်ဟို safe zone လေးကိုလေ့လိုက်တယ်ဒါလိုအဆုံးလက်ဆိုရင်ဒါလက်လက်ခံမှမရှိတဲ့ဒီ internet data လေးတစ်ခုပေါ့နော်ငယ်ငယ်လေးတစ်ခုအလိုရှိပါတယ်တဲ့တို့ကလည
်းဟုတ်ကဲ
့အားလုံးရဲ့ကျွန်တော်တို့ CEO ကိုပဲဖြစ်ပါတယ
်ဟုတ်ကဲ့
တစ်ခုကဌာနရေးသားပါဒီဆုံးပြီးရင်ကျွန်တော်ဆန္ဒရခရှိမယ်ဒါဆိုကျွန်တော်တို့အတွက်ဒါကလည်းလုပ်စေကျွန်တော်တို့အမိသားဆုံးရဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့သူတို့တွေသူတို့ကိုကူညီဖို့ထောက်ပံ့ဖို့အကူအညီတွေကိုရောကိုယောဂီတို့ဘယ်လိုများရနေပါလဲ
ဟုတ်ကဲ့ပါလောစေအတိကျွန်တော်တို့မှာဟိုအကူအညီထောက်ပံ့ပြီးပြီးခဲ့တဲ့ဒီထောက်ပံ့ကြောင်းနေမဖြစ်ခင်မှာကျွန်တော်တို့ပြီးမှကဒီကိစ္စရှင်နေအော်ဒါဒါမျိုးပုံမှန်မှန်ကထပ်ပန်းနာမျိုးကျွန်တော်ရရှိပါတယ်။ဒါတော့ဟိုဆိုလိုတာကတော့ local private donor စီကကျွန်တော်ရရှိပါတယ်။ဒီ international agency ဖြစ်တဲ့ UNWFP တို့ ICRC တို့ MRCS တို့စီကလည်းကျွန်တော်ဟိုရရှိတာမျိုးမရှိသေးပါဘူး။သူတို့လည်း asset တွေတချို့ရှိပါတယ်။သူတို့စီမှာလည်း complete ချက်မရဘူးလို့ကျွန်တော်ကြားပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့
ဒီသူတို့အမြင်ဟုတ်ကဲ့ပါလေးပါ
။ဟုတ်ဆိုတော့အကူအညီတွေကခုနပြောသလိုပေါ့ပေးမဲ့လူရှိတာတော့မှပဲမရသေးတဲ့အနေအထားဖြစ်နေရဲဆိုတဲ့အခါကျတော့ကိုယောဂီတို့စူးစီးလို့ရသမျှအကူအညီတွေကိုရောဒီစစ်ဆောင်တွေစီဓာတ်ရိုက်ရောက်အောင်ပို့လို့ပေးလို့ရနေပါရဲ့လားကိုယောဂီဘယ်လိုအခက်အခဲတွေရောရှိနေပါလဲ
ဟုတ်ကဲ့ပါဒီတော့ကျွန်တော်တို့ဒီမှာအစောပိုင်းကတော့လမ်းကြောင်းပွင့်တယ်ဒါဟိုအကြီးသားဆုံးပြောရမယ်လန်တောင်ပုံနယ်နေထားမှာကူညီလာတဲ့အထူးရှင်တွေအတိုင်းဒါနေလဲကျွန်တော်တို့ကကျွန်တော်တို့ရွာတီကိုကျွန်တော်တို့ပို့ဆောင်တယ်။ဒါပေမဲ့ကျွန်တော်တို့ဒီပေါင်းနာကတည်းကတော့ကင်မှာသူကစပ်ထားတယ်။ဟိုအကုန်လုံးဝန်လာတဲ့ကားတွေကိုထိုးဖြစ်တယ်။ကျွန်တော်ကမ်ပိန်းချီကျွန်တော်တို့ရဲ့ရစ်ကားတဲ့ကားဆက်စီးခန့်ကတည်းကတော့ကင်မှာလုံးဝပြင်နေသွားတယ်။ပြီးရင်ကျွန်တော်တို့ကူညီနေတဲ့ဒီမှာကဟိုစေတနာရှင်မျိုးပုံပေါင်းမှာဒီဒီကထပ်ပူလန်ကြောင့်ကကိုယ်ကြီးလေးနဲ့အကူကြီးဆိုလိုက်ဖက်နေတယ်။ဒါတော့ဒီထပ်ပူလန်ကြောင့်မှလုံးဝအိခါပြတ်သွားတယ်ကျွန်တော်စက်တော့ရှိပြီ။ဒါတော့အစိုးပိုင်းလာတဲ့အိခါလည်းပဲကျွန်တော်လဲပတ်နေသေးတယ
်။ဒီ
တော့ထဲမှာသွားတဲ့လူတွေကလည်းအိခါပြေးပို့ထိုက်ချင်ရမရှိဘူး။ဒါတော့နည်းနည်းပဲဟိုတော့ထဲမှာစကားစားကိုကြောက်လို့တော့ထဲမှာသွားပြီးတော့မှဒုံကွယ်နေတဲ့မြေပုံပေါ်မှာပြောတယ်အိခါနည်းနည်းပဲပြေးသွားထိုင်ကြတယ်။ဆိုတော့ကျွန်တော်မှာအိခါအခြေအနေနဲ့ကက်ပါရဲ့အခြေအနေကတကယ်ကိုဖူးရဖြစ်ဖြစ်ပါတယ
်။ခုလက်ရှိဒီမင်းတပ်မျိုးပေါ်နေမင်းတပ်မျိုးနဲ့အနီးအနားဟိုဒေတာတွေရဲ့အခြေအနေကရောဘယ်လိုရှိလဲကိုယောဂီ
ဟုတ်ကဲ့ပါဒီတော့စကားစကားမင်းတမျိုးပေါ်မှာသူကရေဝင်ကက်မနေနဲ့ဒီကြေညာထားတဲ့နေရာလေးရှိပါတယ်ဒီတော့အဓိကဖះเจ้าကြီးရှိမယ်ပုံကြီးเจ้าကြီးရှိမယ်ဒီနေရာမှာတရားဝင်ကက်မြင်နဲ့ကြေညာပြီးတော့မှအစ်ဆောင်မျိုးကံရနဲ့ခံနေတယ်ဒီတော့အစ်ဆောင်မျိုးအနေနဲ့တစ်ခုတစ်ဝက်ကတော့ပုံရွာမှာအရန်ခက်ခဲလာတယ်ကြတိဒီဝကမရခြင်းရောဆာနာရခေါ်ရန်ခေခေလာတဲ့အနေထားမှာမင်းတို့ပြန်ကြရတာအခုချိန်ကြီးတချို့ဆစ်ဆောင်ပြန်နေကြတော့မယ်ဒါပေမဲ့သူတို့ရဲ့ဒီဆိတ်ခဲမှာရှိနေတာကသူတို့ရခေါ်ရှင်ကြီးတော့မပြန်ပြီးနေဆိုတဲ့အနေထားမျိုးရှိနေပါတယ
်
ဟုတ်ကဲ့ဆက်ကဲဟိုပါတဲ့ဆစ်ဆောင်စခန်းတွေမှာသူတို့ဆိုးရင်နေတာကစကားစသူတို့တရားခံတော့မယ်လူသားတစ်တိုင်းအဖြစ်ထပ်မံအုံပြီးမယ်ဆိုတာမျိုးကိုတော့သူတို့အရေးဆိုးနေတာ
ဆိုအဲ့ဒီစစ်ကောင်စီကဖွင့်ထားတဲ့ဟုတ်ကဲ့ခင်ဗျာစစ်ကောင်စီကဖွင့်ထားတဲ့စခန်းတွေမှာရောလူကဘယ်လောက်လောက်များရှိနိုင်ပါလဲ
လူကအရင်ကမများဘူးကြာဟိုစစ်ကောင်စီကဖွင့်ထားတဲ့နေရာက8နေရာနဲ့10နေရာလောက်ရှိတယ်ဒီကအဲ့ဒီတနေရာမှာမှအလုံးဆုံးကအမက်ဆီမမ်ဦးကြီးက300လောက်ခုပြည်တယ်တန်တကယ်ကနေရာက100ကျော်ဝန်းကျင်ခန့်နေတယ်အချို့ကလည်းမြို့ရဲမှာပြန်သွားတယ်ကိုယ်အင်ကိုနေကြတယ်ဆိုတော့လောကအပြင်ထွက်နေရဘူ
း
အပြင်တစ်ခုရှိတာကဟိုမျိုးနဲ့ပြန်သွားတဲ့လူတွေအနေနဲ့လည်းလောကရွေးချယ်စရာမရှိတော့လို့ပြန်သွားတဲ့အနေအထားမျိုးဖြစ်တယ်ဒါနဲ့သူကလည်းနည်းနည်းလေးအဆင်ပြေတော့တက်ပြေးလဲဆိုတော့ဒီ concept မျိုးကတော့ပြီးသွားမှနေပါတယ
်ဟုတ်ကဲ့ခင်ဗျာကိုယောဂီရဲ့အမြင်ပေါ့လေနော်ကိုယောဂီယူစားချက်ကိုယောဂီရဲ့ကိုယ်တိုင်အကူအညီပေးနေသူဆိုတဲ့အခါကျတော့ဘယ်လိုအခြေအနေမျိုးရောက်မှသာအခုအိုးရင်ဆွန့်ပြီးတော့ထွက်ပြေးနေရတဲ့ဆစ်ဆောင်တွေသူတို့ရဲ့ကိုယ်ကိုယ်အိမ်ကိုပြန်လို့ရနိုင်မယ်လို့ကိုယောဂီယူဆပါတယ
်ဟုတ်ကဲ့ပါဆိုတော့ဟိုကျွန်တော်တို့အနေနဲ့ကတော့ဒီဘောနိုင်ရေးကလည်းလုံးဝပြီးဆုံးသွားပြီဆိုတော့ကျွန်တော်အိမ်ကိုဖစ်ချမ်းနဲ့ချပြန်လို့ရပြီလို့ကျွန်တော်မြင်တယ်ဒါကျွန်တော်တူတူရဲ့အတွေ့အကြုံဖြစ်ပါတယ်ဒီမတိုင်ခင်ကျွန်တော်တို့ပြန်မယ်ဟိုဒီ CPF နဲ့စကားစနဲ့ဆစ်ထပ်ပြေဖို့ထပ်ပြေးရမယ်ဆိုတော့ကတ္တမအချိန်တော့ကတော့ကျွန်တော်တို့ကဟိုလွတ်လွတ်မြောက်မြောက်ပြီးလာတယ်။ဟိုဒါပေမဲ့ဒုတိယအချိန်ပြီးခုဆိုတော့ဟိုလွတ်မြောက်ကောင်းလွတ်မြောက်နိုင်တယ်။ဟိုအန်ဒရီတဖုန်တစ်ခုနဲ့ပြုံးပြီးထိုင်နေပေါ့။အဲ့တော့ကျွန်တော်တို့လုံးဝအင်ဂျင်ထိုင်နေအနေထားကဒီဒေါ်လာကြီးပြီးလာကျွန်တော်စစ်ထမ်းတဲ့အင်ဂျင်ထိုင်ပါမယ
်။ဟုတ်ကဲ့ပါကိုယောဂီ။ကိုယောဂီဗာများထပ်ပြီးတော့ဖြည့်ဆွက်ပြောခြင်းပါသေးလဲခင်ဗျာ။
ဒီကနေ့ကျတော့အတိအကကတော့ကျွန်တော်တို့အနေနဲ့ဟိုကိစ္စတင်ဆရာပေါ့နော်ဒီမှာကတော့ကျွန်တော်တိုင်းတိုင်းမျိုးပုံပေါ်မှာလေးထောက်ပံ့ပေးတဲ့ဆန္ဒရေးခိုင်ပုံစံနဲ့ခိုင်ရရှိတဲ့သူတော်လည်းပဲပြီးခဲ့တဲ့လက်ပတ်လောက်ကစပြီးတော့မှကျွန်တော်ဖတ်ပုံလမ်းကြောင်းတွေမှာဆစ်ဖြစ်လာတဲ့နေရာမှာဒီမှာဆန္ဒရေးခိုင်ပြတ်သွားတယ်ဒါကြောင့်မတ်တိထဲကျွန်တော်ပြောချင်ပါတယ်ဆိုတော့ဒီဆန္ဒရေးခိုင်ဒီကျွန်တော်တို့လက်ပတ်လောက်အထိကျွန်တော်ဖတ်ပြီးတော့မှတောင်းခံနိုင်မှာဒီနေ့ပြောလာမယ်ဆိုလို့ရှိရင်တော့ကျွန်တော်အခက်အခဲတော်တော်ကြုံလာပါမယ်တချို့နေရာမှာဆိုတော့အခက်အခဲလေးလို့ပြတော့ဆန်ပြပြီးစားပြီးတော့မှဟိုပေါ့နော်ဟိုအခက်အခဲတော်ဖြစ်နေတဲ့နေသားရှိနေပါတယ်ဒါကဟိုအပတ်ကြီးအခက်အခဲနဲ့ပြောချင်ပါတယ်နံပါတ်၃ဆက်နေလို့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဒီဒီဟိုတပီလုံးအတိုင်းပါနေနဲ့တော်ထိုင်ရေးလုပ်တဲ့နေရာမှာကိုယ်ကြီးပြကြတာကိုလည်းစီစီတင်တယ်ဖြစ်နိုင်တယ်ဆိုလို့ရှိရင်တော့အားလုံးကဒီကပူပေါင်းပါမယ်လှုပ်ရှားကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ညံ့ညံ့နော်ဟိုအမြဲဆုံးဒီမိုကရေစီပြန်လည်ရရှိနိုင်မယ်အမြဲဆုံးအနေနဲ့ကျွန်တော်စပီကောင်းတို့ပြင်မယ်အခုဒီကပ်ပတ်ပြင်မယ်ဆိုလို့ရှိရင်တော့ပြင်ဆင်ပြပါမယ်ဟုတ်ကဲ့
ဟုတ်ကဲ့ပါကိုယောဂီဘီအန်ဒရယ်ကင်းရှင်းပါစေပြီးတော့စင်ပြပြနဲ့ချောချောမွေ့မွေ့လုပ်ငန်းတွေလုပ်ဆောင်နိုင်ပါစေလို့ဆုတောင်းပေးပါရခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါ
ကိုချောချောသိစီစဉ်တင်ဆက်ခဲ့တဲ့အင်္ဂါညချမ်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပေးပါမယ်။ကိုအောင်အောင်စီစဉ်တင်ဆက်ထားပါတယ်ရှင
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဂျနီဗာမှာတွေ့ဆုံတဲ့အခါထောင်သွင်းချင်းချခံထားရတဲ့ရုရှားတိုက်ခိုက်ကောင်းဆောင်အလက်ဆီနေဗယ်နီကိစ္စအပြင်တခြားကိစ္စရပ်တွေကိုလည်းဆွေးနွေးဖို့ရှိပါတယ်။န နယ်သနီရဲ့လက်စားမှုတိုက်ဖျက်ရေးအဖွဲ့ကလည်းအစွန်ရောက်အဖွဲ့အစည်းအဖြစ်မော်စကိုတရားရုံးကမကြသေးခင်ကတတ်မှတ်လိုက်တာပါအခုအချိန်မှာအမေရိကန်ရုရှားဆက်ဆံရေးဟာတိတ်အဆင်မပြေဖြစ်နေတယ်လို့လည်းနိုင်ငံခေါင်းဆောင်တွေကပြောထားကြမှာပဲအခုလိုတွေးဆကြတာပါဒီထေသီးတွေးဆပွဲဟာဘိုင်ဒန်ဖို့နိုင်ငံခြားဆက်ဆံရေးတည်တည်ငြိမ်ငြိမ်ရှိလာမလားဆိုတာနဲ့ပတ်သက်ပြီးတော့တွေးမြင်နိုင်မယ်အခွင့်အရေးတရက်ဖြစ်တယ်လို့လည်းဆိုပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကအခုလိုပြောပါတယ
် Russia chooses to continueto act aggressively.
ရှာအနေနဲ့ရှစ်ဆက်ပြီးတော့မစင်မချင်းလှုပ်လာမယ်ဆိုရင်တော့သမရအနေနဲ့ဒီကိစ္စရဲ့အပေါ်ကင်တွယ်ခဲ့တယ်လို့ပြင်းပြင်းထန်ထန်တုံ့ပြန်သွားပါမယ်လို့သူကပြောပါတယ်။ဆွေးနွေးမဲ့အကြောင်းအရာတွေထဲမှာရုရှားမှအခြေစိုက်ဆောင်ရွက်တယ်လို့တန်တရားရှိတဲ့ online hacker တွေကအမေရိကန်ရဲ့စားတောက်ကုန်နဲ့စွမ်းအင်ထောက်ပံ့ရေးလမ်းကြောင်းတွေကို online ကနေထိုးပေါက်ဝင်ရောက်တိုက်ခိုက်တဲ့ကိစ္စရဲ့နဲ့ဒီလိုပြင်းမှုကျူးလွန်သူလို့ယူဆသူတွေကိုအမေရိကန်ကိုလွှဲပြောင်းပေးဖို့ကိုလည်းသမရဘိုင်ဒန်ကတောင်းဆိုမယ်လို့မျှော်လင့်ရပါတယ်။ပူတင်ကလည်းအမေရိကန်အနေနဲ့ဒီအတိုင်းပြန်လုပ်ပေးမယ်ဆိုရင်တော့ဒီလိုတောင်းဆိုမှုမျိုးကိုလက်ခံကောင်းလက်ခံနိုင်မယ်လို့ရုရှားသတင်းဌာနကပြောထားတာပါအမေရိကန်တဝက်လောက်ကတော့ဘိုင်ဒန်အနေနဲ့ပူတင်နဲ့ညှိနှိုင်းဆက်ဆက်နိုင်တဲ့အစွမ်းစာရှိတယ်လို့ယုံကြည်ကြောင်း ABC Ipsos စစ်တမ်းအရာသိရပါတယ်ဒါပေမဲ့လည်း Republican အမတ်ချို့ကတော့ဘိုင်ဒန်အနေနဲ့ပူတင်နဲ့တွေ့ဆုံသင့်သလားစိုက်ဘာတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လုံလုံလောက်လောက်တုံ့ပြန်ရလားဆိုတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်နေကြပါတယ် Texas ပြည်နယ်က Republican အောက်လွှတ်တော်အမတ် Mike McCall ကအခုလိုပြောပါတယ
် President needs to demonstrate with Putin there will be consequences to
အမတ်အနေနဲ့ပူတင်သူဒီတိုင်းဆက်လုပ်နိုင်မယ်ဆိုရင်အကျိုးဆက်တွေကဒါရီဖြစ်လာလိမ့်မယ်ဆိုတာမျိုးလုံလောက်အောင်လှုပ်ပြပေးထားဖို့လိုပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲကမှခက်တင်းတင်းလှုပ်ပြထားတာပါဒဏ်ခတ်ပိတ်ဆို့မှုတွေဟာထိရောက်ပေမဲ့ဒီအချိန်ဟာလက်တုံ့ပြန်ဖို့စဉ်းစားတဲ့အချိန်ရောက်ပြီလို့ထင်ကြောင်းသူကပြောပါတယ်။သမ္မတနှစ်ဦးကဒေတာရင်းလူညိုရေးကိစ္စရပ်တွေအပြင်နျူကလ িয়ার လက်နက်တပ်ဆင်တဲ့ကိစ္စတဘာဝပောင်းချင်းထင်းသေးရင်းနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ American နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုကိုအောင်အောင်တင်ပြသွားတာပါရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။ဝေဖန်အကြံပြုချက်တွေကိုဖိတ်ခေါ်ပါတယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုမတ်အင်ချင်းနိုင်ကတလဲပြောပြပေးပါမယ်ရှင်။
ဇွန်15ရက်နေ့ဒုတိယမြောက်နေ့တရားရုံးချိန်တက်ရောက်လာတဲ့ဒေါက်ဆန်းစုကြည်ရဲ့ကျန်းမာရေးကောင်းမွန်နေတယ်လို့ကိုကိုကိုအပြည့်အဝယုံကြည်မှုရှိနေကြောင်းလဲသူ့ရဲ့အကျိုးဆောင်ရှေ့တီတဦးဖြစ်တဲ့ဒေါ်မင်းမင်းစုက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။နေပြည်တော်တည်ထောင်တရားရုံးမှာမနေ့ကဒေါက်ဆန်းစုကြည်အပေါ်ဆွဲဆူထားတဲ့အမှုတွေတဲကသမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့တတွဲတဲ့အမှုဖြစ်တဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုစတဲ့အမှုနှစ်ခုကိုစစ်ဆေးခဲ့ပါတယ်။ကယားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့အပြန်အလှန်တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်ပေါင်းတသိန်းကျော်ထိရောက်ရှိလာနေတဲ့အတွက်ဒေသခံပြည်သူတွေရဲ့တောင်းဆိုမှုကြောင့်စစ်ကောင်စီကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုယာယီရပ်ဆိုင်းထားမှာဖြစ်ကြောင်းဒေသခံ PDF အဖွဲ့ကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ KNY အမျိုးသားများကာကွယ်ရေးတပ် PDF ရဲ့ကြေညာချက်မှာဒေသရင်းရှိငင်းချမ်းရေးအဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေကနေနှစ်ဖက်တိုက်ပွဲတွေယာယီရပ်ဆိုင်းထားစီလို့ကြောင်းတောင်းဆိုလာတဲ့အတွက် KNDF တပ်ဖွဲ့တွေအနေနဲ့တောင်းဆိုချက်တွေကိုလက်ခံပြီးထိုးစစ်တွေကိုယာယီရပ်ဆိုင်းထားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုယ်ရေးမှတ်တမ်းစီးရင်ပြုစုချက်တွေနဲ့ပတ်သက်ရင်အပြည့်အဝကာကွယ်ဆောင်ရွက်ပေးနေကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကအင်္ဂါနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာအပါအဝင်Delta coronavirus မျိုးကွဲတွေကူးစက်နေတဲ့အခြားနိုင်ငံတွေကလာတဲ့ခီးသွားတွေအနေနဲ့မဖြစ်မနေ quarantine ဝင်ရမှာဖြစ်တယ်လို့ Netherlands အစိုးရကအကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Britain, Bangladesh, Myanmar, Nepal စတဲ့နိုင်ငံ၄နိုင်ငံကိုအလွန်စိုးရိမ်ပွဲရာနိုင်ငံတွေအဖြစ်သတ်မှတ်ကြောင်း Netherlands နိုင်ငံ RIVM ရဲ့ဂျွန်လ14ရက်နေ့အကြေညာချက်မှာဖော်ပြထားပါတယ
်။နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်အင်ချင်းနိုင်တင်ပြပေးခဲ့တာပါရှင်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုတွေကတော့ကိုရဲမွန်နဲ့ကိုခင်မောင်စိုးမင်းတို့ဖြစ်ပါတယ်။ကျမတို့ရဲ့အင်ဂျင်နီယာတွေကတော့ Jimmy Kun နဲ့ Zubel LTF တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီအစီအစဉ်တွေကိုတော့လိုင်းနိုမီတာ31 32 51တို့ကနေဖမ်းယူနိုင်စင်နိုင်ကြပါတယ်ရှင်။ မြန်မာပြည်သူပြည်သားအားလုံးနဲ့သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိတဲ့နေ့ကောင်းနေ့မြတ်တရက်ကိုပိုင်ဆိုင်နိုင်ကြပါစေရှင်။ကျွန်မအသိကြီးထိုက်ပါ။
This program has come to you from the Voice of America, Washington.